Welcome to the Voice of America in Burmese.
ပြောရှင်ကြားခရစ်မတ်ညချမ်းဖြစ်ပါစေရှင်။ VOA American တန်ရဲ့2014ခုနှစ်ဒီဇင်ဘာလ25ရက်ကြာသပတေးနေ့ညဘက်9:00ကနေ 10:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါဒီနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ပိုယမ်းမင်းကြီးဖရန်စစ်စာခရစ်မတ်နေ့အဖြစ်နဲ့ Vatican City မှာရှိတဲ့ Saint Peter ယင်းမြင်မှာစုဝေးရောက်ရှိလာတဲ့ပြည်သက်ထောင်ပေါင်းများစွာကိုကောင်းချီးမြတ်တာပို့သပါရယ်။မြောက်ကိုရီးယားကောင်းဆောင်ကိုလှုပ်ချမဲ့အကြောင်းရကူထားတာကြောင့်အခြေတင်ဖြစ်စရာတွေချုပ်ငင်းရတဲ့ The Interview ဟာတာယုတ်ရှင်ကိုတော့ Sony Company ကစတင်ဖြန့်ချိနေပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ။
အခုညပိုင်းသတင်းဆောင်မတွေမှာတော့2014ခုနှစ်အကုန်ပိုင်းတရုတ်နိုင်ငံခြားရေးဆိုင်ရာမူဝါဒတုံ့တက်ချက်ကိုနားဆင်ကြရမှာဖြစ်တယ်လို့လက်ဗရန်ကျင်းနီစီမံကိန်းနေရာပြိပခအတွင်းတနက်ထိမှန်တည်ဆုံခဲ့တဲ့တောင်သူဒေါခင်ဝင်းရဲ့ဇာပနာမှာတောင်သူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။စီမံကိန်းကိုချက်သိမ်းရတဲ့အချိန်မှာကျမတို့နေရာတွေရောက်မှာမဟုတ်ဘူး။တပ်ပြစ်လည်းရောက်မှာမဟုတ်ဘူး။ခုလူတွေတက်လူလည်းကျမတို့ရောက်မှာမဟုတ်ဘူး။
တေဆုံးသူတွေရဲ့ဆွေမျိုးလက်တော်ဆက်သူမိုးချိုးပြင်ဒေသခံဒေါ်ဝရဲ့ပြောပြခြင်းနဲ့တူနောက်ပိုင်းမှာတော့ရန်ကုန်မှာကျင်းပခဲ့တဲ့ခရစ်စမတ်ပွဲတော်အကြောင်းနဲ့တခါခရစ်စမတ်တေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့သတင်းပတ်စင်တိုင်းနားဆင်နေကြကျမ်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
ပိုယမ်းမင်းကြီးဖရန်စစ်စာခရစ်မတ်နေ့ဖြစ် Vatican City မှာရှိတဲ့ Saint Peter ယင်းမြင်မှာစုဝေးရောက်ရှိလာကြတဲ့ပရိသတ်ထောင်ပေါင်းများစွာကိုကောင်းချီးမြတ်တာပို့သခဲ့ပါတယ်။ခရစ်မတ်နေ့တရားဟောကြားမှာလည်းဒီနေ့ဆမ်မိုင်းတို့ကစီးရီးယားနဲ့အီရတ်နိုင်ငံကနေမြေတော်များများကိုတင်ပိုက်ခဲ့တဲ့ IS Islam ဆွေရောက်အဖွဲ့ကလူနည်းစုတွေပေါ်ရဲရဲဆက်ဆက်နှိပ်စက်တပ်ဖြတ်မှုတွေကိုလည်းရှုတ်ချခဲ့တာပါ။ကမ္ဘာတဝန်းကပြိပကတ်တွေနဲ့ပတ်သက်လို့ဟောကြားရမှာလဲယူကရိန်း၊နိုင်ဂျီးရီးယားနဲ့ဘိုအာဖရိကသမ္မတနိုင်ငံတွေလိုတိုင်းပြည်တွေမှာငြင်းငြင်းရရှိဖို့ပါကစ္စတန်နိုင်ငံမှာကျောင်းသားတွေတည်ဆုံခဲ့ရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လည်းပြောကြားသွားခဲ့ပါတယ်။အီဘိုလာရောဂါဒဏ်ခံခဲ့ရသူတွေအထူးသဖြင့်လိုင်ဘေးရီးယား၊ဆီယာလီယွန်းနဲ့ဂီနီနိုင်ငံတွေကပြည်သူတွေနဲ့ကျန်းမာရေးဆောင်ရှားမှုပေးနေသူတွေအတွက်လည်းကောင်းချီးပေးခဲ့တာပါ။ယေရှုခရစ်ပွားမြင်တော်မူခဲ့တဲ့အထိမ်းအမှတ်ဖြစ်ခရစ်မတ်နေ့ဟာခရစ်ယာန်ဘာသာဝင်တွေအတွက်ထူးခြားမြင့်မြတ်တဲ့နေ့တစ်နေ့ဖြစ်ပါတယ်။ယေရှုခရစ်ပွားမြင်ရာအရာဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့အနောက်ဘက်ကမ်းခြေဒေသဘက်တလဟန်ကဘုရားကျောင်းမှာလည်းခရစ်မတ်အခမ်းအနားဖြင့်စုဝေးကြတာပါ။မနေ့ကသကောင်းရန်ဆုတောင်းပွဲမှာပိုယမ်းမင်းကြီးဟောကြားရမှာတော့အချင်းဖြစ်ခြားစားမှုဒုစရိုက်တွေထက်ငင်းကြေးကပိုပြီးအားကောင်းတယ်ဆိုတဲ့ဘုရားသခင်ရဲ့ဟောကြားချက်ကိုမမေ့ကြဘူး။ကမ္ဘာတော်ကရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကိုတိုက်တွန်းလိုက်ပါတယ်။ဆုတောင်းပွဲမတိုင်ခင်မှာတော့ပိုယမ်းမင်းကြီးဖရန်စစ်စာယူရိုနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုတွေကခရစ်ယာန်ဒုက္ခသည်တွေကိုတာယာတဲ့အနာဂတ်အတွက်မျှော်လင့်ချက်ထားကြဖို့တယ်လီဖုန်းကတစ်ဆင့်အားပေးစကားပြောကြားခဲ့ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကိုလုတ်ကြမဲ့အကြောင်းဆက်လန့်ဆင်ထားတဲ့အတွက်အခြေတင်ဖြစ်စရာတွေနဲ့ကြုံခဲ့ရတဲ့ The Interview ဟာတာရုပ်ရှင်ကို Christmas နေ့မှာရုပ်ရှင်ရုံပေါင်းနေရာမှာစတင်ပြသဖို့ကြေညာခဲ့ပြီးနောက် Sony Pictures Company ကစတင်ဖြန့်ချိနေပါပြီ။ YouTube, Google Play လို Internet နဲ့ Microsoft Xbox တို့လို Digital Cinema နဲ့လည်းကြည့်ရှုနိုင်အောင်စီစဉ်ထားတာပါ။ Sony Company ကတော့လွတ်လပ်စွာပြောဆိုခွင့်ကိုဟန်တာချင်တဲ့သူတွေက Company ကိုတတ်ခိုက်ခဲ့တဲ့အတွက်ရုပ်ရှင်ကိုမဖြစ်မနေပြသဖို့ဆုံးဖြတ်ခဲ့ရတာလို့ပြောပါရတယ်။ပြီးခဲ့တဲ့တစ်ပတ်ထဲမှာတော့အကြမ်းဖက်တိုက်ခိုက်မှုနဲ့ချင်းချောင်းမှုတွေကြောင့်အမေရိကန်ရုပ်ရှင်ရုံးလုပ်ငန်းတွေကပြတ်တပ်ဖို့ငင်းဆန်ခဲ့ကြတဲ့အတွက် Sony Company ကယုံတင်မဲ့အစီအစဉ်ကိုဖျက်ခဲ့ရတာပါ။ The Interview ဇာတ်ကားကိုတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကိုလုံခြုံဖို့အမေရိကန်ဗဟိုထောက်လှမ်းရေး Agency CIA ကသတင်းထောက်နှစ်ဦးကိုငားရမ်းခဲ့တဲ့အကြောင်းဟာသဇက်လိုင်းရိုက်ကူထားတာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ဒီရုပ်ရှင်ကိုရှုံချလိုက်တယ်လို့ဘသူပေါ်မှမသိတဲ့ Internet ဖောက်ထွင်းသူ Hackers တွေကဒီလဆမ်းမိုက်မှာပဲ Sony Company ရဲ့ Computer စနစ်ထဲကိုဝင်ရောက်ပြီးကိုရီးယားအချက်အလက်တွေတံမိုးရှိတဲ့သတင်းတွေကိုခိုးယူသွားခဲ့တာပါ။American က cyber attack ခံမှုအတွက်အပြစ်ဖို့ထားတဲ့မြောက်ကိုရီးယားကတော့သူတို့လက်ချက်မဟုတ်တောင်းညှင်းဆိုထားပါရရှင
်။ IS သူကြော30ထက်မနည်းတိစုံခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်စီးရီးယားနိုင်ငံအနောက်မြောက်ဘက်ကကာစီယက်မြို့ကို Kurdish လူမျိုးစုတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ကြောင်းတက်ကြွလှရှားသူတွေကပြောပါရယ်။တူရကီနိုင်ငံနဲ့နေဆက်နီးဟာစကာပြည်နယ်တွေကမြို့ကိုတော့ဒီသတင်းပတ်ဆောင်းမှာပဲသိမ်းပိုက်ခဲ့တာဖြစ်တဲ့အကြောင်းဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့ကဒီကနေ့မှပဲကြေညာလိုက်တာပါ။စီးရီးယားနိုင်ငံအရှေ့ပိုင်းနဲ့ အရွေးနိုင်ငံမြောက်ပိုင်းအနောက်ပိုင်းကနေမြေတော်တော်များကိုသိမ်းပိုက်ထားတဲ့စစ်သွေးကြွတွေကိုတိုက်ထုတ်ဖို့နေဆက်ဒေသတွေမှာ IS စစ်သွေးကြွတွေနဲ့ Kurdish တပ်ဖွဲ့တွေတိုက်ခိုက်နေကြတာဖြစ်ပါတယ်။စစ်သွေးကြွတွေရဲ့အမာခံနေမြေတစ်ခုဖြစ်တဲ့ Raqqa မြို့နီးဂျော်ဒန်စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းကို IS ဖွဲ့ကပစ်ချခဲ့တယ်လို့မနေ့ကပြောဆိုခဲ့ပေမဲ့လည်း American စစ်တပ်ကတော့ဒီပြောဆိုချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။လေယာဉ်ပစ်ချရတဲ့ဆိုတာမှန်ပေမဲ့လည်းစစ်သွေးကြွတွေဘက်ကပစ်ချခဲ့တယ်ဆိုတာမမှန်ကန်တဲ့ထောက်ထားတွေကိုရှင်းရှင်းလင်းလင်းတွေ့ရတဲ့အကြောင်း American ဘူကူကေတနာကပြောဆိုခဲ့တာပါ IS အစ္စလာမ်ဆွေရောက်တွေရဲ့ပြစ်မှတ်တွေကို American ဟူဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထုတ်စစ်တွေမှာပါဝင်ခဲ့တဲ့ Jordan လီတက်ကတိုက်လေယာဉ်ပစ်ချခဲ့ပြီးနောက်မှာတော့လေယာဉ်မှုကိုစစ်သွေးကြွတွေကဖမ်းဆီးထားခဲ့ကြပါတယ်
ရှာချီရဲ့ဆန္ဒပြသူတွေနလားကြောကြအောင်တိုက်ပိုက်ထားခဲ့တဲ့ဟောင်ကောင်ကမွန်ဂိုရက်ကွက်ကိုပြန်ရောက်လာတဲ့ဒီမိုကရေစီအရေးဆန္ဒပြသူ12ယောက်ကိုဟောင်ကောင်ရဲတွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုရဲကငရုတ်ကောင်းကြီးတွေဖြန်ပြီးလက်ကင်တုပ်တွေနဲ့လည်းရိုက်နိုင်လူစုခွဲခဲ့တာပါဆန္ဒပြသူတွေကရဲတွေကိုကိုတိလက်ရောက်တိုက်ခိုက်တယ်ဆိုရဲဆွဆွဲချက်တင်တဲ့အတူမပုံတင်ကမပြနိုင်တဲ့အတွက်ဆွဲချက်တင်ခဲ့တယ်လို့ဟောင်ကောင်ရဲတွေကကြာတာပတင်းတွေကပြောပါတယ်ဒီဇင်ဘာလ15ရက်နေ့ကဆန္ဒပြသူတွေကိုဖြိုခွဲလိုက်တဲ့အချိန်ကစလို့ဒါဟာပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်ဒီချိန်တုန်းကဟောင်ကောင်ကိုအုပ်ချုပ်နေတဲ့တရုတ်ပြည်မကြီးကိုစိန်ခေါ်ခဲ့တဲ့ဒီဆန္ဒပြမှုကလူထောင်ပေါင်းများစွာကိုဆွဲဆောင်နိုင်ခဲ့ပါတယ်။2019မှာရွေးချယ်မဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီမိုကရေစီနည်းလမ်းတကျရွေးချယ်လိုတာကြောင့်ဆန္ဒပြမှုတွေဖြစ်ခဲ့ရတာပါ။တရုတ်ပြည်မကြီးကတော့ရွေးကောက်ခံကိုယ်စားလှယ်လောင်းတွေအားလုံးစီစီရေးအဆင့်ဆင့်ခံယူရမယ်လို့သတ်မှတ်ထားပါတယ်။ British ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့ဟောင်ကောင်ဟာတရုတ်ပြည်အုပ်ချုပ်မှုအောက်ကို1990ခုနှစ်ကပြန်ပြီးရောက်လာတာပါ။တရုတ်ပြည်မကြီးမှာခွင့်ပြုမထားတဲ့ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရခဲ့တဲ့ဟောင်ကောင်ကတော့သူတို့ရဲ့လွတ်လပ်မှုကိုသဘောကျနစ်ချိုက်နေကြဆဲဖြစ်ပါရဲ့ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ရုကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာရှိတဲ့အာဖရိကယူနီယံရဲ့ငင်းချင်းထင်းထင်းရင်တက်စကန်တခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ကြပါတယ်။မြို့တော်မှာရှိတဲ့လေယာဉ်ခွင်အနီးမှာစစ်ကမ်းမှာစစ်တပ်နဲ့တန်တွေပောက်ကဲတန်တွေကြားရတယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။အစ္စလမ်စစ်သွေးကြွအုပ်စုတစ်ခုဖြစ်တဲ့အဲရှာဘတ်ကတော့သူတို့အဖွဲ့ကတိုက်ခိုက်တာလို့ပြောဆိုခဲ့ပါတယ်။အဲရှာဘတ်အဖွဲ့ဝင်တွေကစစ်ကမ်းအတွင်းကိုအတင်းဝင်ရောက်စီးနင်းရာကနေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကရိုက်တာသတင်းဌာနကိုပြောဆိုသွားခဲ့တာပါ။
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲလူပေါင်း150လောက်တည်ဆုံးခဲ့ရတဲ့စာတင်ကြောင်းတိုက်ခိုက်ခံရမှုကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့အကြံဖက်သမားအဖြစ်တန်ရာရှိသူတွေကိုအသစ်ဖွဲ့စည်းလိုက်တဲ့စစ်ခုံရုံးကနေစစ်ဆေးသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်နရက်ရှာရီဖ်ကပြောဆိုလိုက်ပါတယ်။အကြံဖက်သမားတွေကိုစစ်ခုံရုံးကနေအမြန်ဆုံးစစ်ဆေးအရေးယူသွားမှာဖြစ်တယ်လို့လည်းအစိုးရအဖွဲ့တွေတခြားအစိုးရထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံအပြီးမှာပဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အပြစ်မဲ့ကလင်းငယ်တွေတွေးမြင်ကြရတဲ့အထိရက်ဆက်တဲ့လုပ်ရက်တွေအတွက်အခုလိုလက်တုံ့ပြန်ဆောင်ရွက်ဖို့ဆုံးမြတ်ခဲ့တာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ပက်ရှဝါမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့ကျောင်းကိုဒီလ16ရက်နေ့ကတိုက်ခိုက်မှုအတွင်းကျောင်းသားအများစုအပါအဝင်လူပေါင်း150နီးပါးသေဆုံးခဲ့တာပါပါကစ္စတန်တာလီဘန်တွေကတော့နိုင်ငံမြောက်ပိုင်းကလူမျိုးစုဒေသမှာစစ်သွေးကြွတွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုလက်တုံပြတဲ့အနေနဲ့တိုက်ခိုက်တာဖြစ်တဲ့အကြောင်းကြေညာထားတာပါအကြမ်းဖက်တိုက်ခိုက်မှုလို့ရတဲ့အတွက်ဒေသအပြစ်ပေးတာကိုဆိုင်းငံ့ထားတဲ့အမိန့်ကိုပါပါကစ္စတန်ကပြန်လည်ရုပ်သိမ်းလိုက်တာကိုကြည့်မယ်ဆိုရင်အကြမ်းဖက်သမားတွေအနေနဲ့ပြစ်ဒဏ်ကနေတိမ်းရှောင်လို့မရနိုင်ဘူးဆိုတာသိနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါရဲ့ရှင်
။အိန္ဒိယနိုင်ငံရှေ့မြောက်ဘက်ကအာသံပြည်နယ်အတွင်းလူမျိုးစုခွဲထွက်ရေးတပုံတွေလို့ယူဆရတဲ့လက်နက်ကန်တွေရဲ့တက်ခတ်မှုတွေကြောင့်သေဆုံးသူစုစုပေါင်း82ယောက်ထိရှိသွားတယ်အကြောင်းရဲတပ်ဖွဲ့ကပြောပါရတယ်။အင်္ဂါနေ့နောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်တက်ခတ်မှုတွေကြောင့်အာသံပြည်နယ်မှာညမထွက်ရမယ့်ကိုဒီကနေ့ထိလဲဆက်လက်ထုတ်ပြန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့တက်ခတ်မှုဟာတရေပေါ်ကြောင့်တဲ့လောရက်တစ်ခုဖြစ်ပြောဆိုသွားခဲ့ပါရတယ်။အိန္ဒိယသမ္မတပရနတ်မူခါဂျီကလည်းတက်ခတ်မှုပေါ်မှာပြစ်တင်ရှုတ်ချလိုက်ပြီးဒီလိုကျန်းဖက်လူရဲမှုမျိုးတွေလူရဲတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရလိမ့်မယ်လို့လည်း Twitter Internet လူမှုကွန်ရက်ကတစင်ပြောဆိုသွားခဲ့တာပါတက်ခတ်မှုကိုတော့ဘူရိုဒေသလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦး NDFE ကလုပ်ခဲ့တာလို့လည်းအာနာဘန်နီဘက်ကဆွဆွဲထားပါတယ် NDFE ကိုတော့အကျန်းဖက်အဖွဲ့တစ်ခုဖြစ်နေအိန္ဒိယဆူရကသတ်မှတ်ထားပြီးအဆူရတက်တွေမကြသေးရင်တော့ပဲထိုးစစ်ဆင်တက်ခတ်မှုတွေလည်းလုပ်ခဲ့ကြတာပါ ဘူရိုတိုင်းသားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ NDFE အဖွဲ့ဟာတရားလွတ်လပ်တဲ့နိုင်ငံတစ်ခုတည်ထောင်မှုတိုက်ပွဲဝင်နေတာဖြစ်ပါတယ်။1998ခုနှစ်မှာ NDFE စတင်ဖွဲ့စည်းတဲ့အချိန်ကစလို့ဘူရိုမုတ်တဲ့တခြားလူမျိုးစုတွေကိုတိုက်ခတ်ခဲ့တဲ့တမန်ကြောင်းလည်းရှိခဲ့တာပါ။ပြည်ခဲ့တဲ့မေလထဲမှာ NDFE အဖွဲ့ကအကြမ်းဖက်တိုက်ခတ်ခဲ့တဲ့ကလည်းမွတ်စလင်တွေဒါဇင်နဲ့ချီပြီးတိုက်ဆုံခဲ့ပူပါတယ်။
ယောဂရှာဖွေရေးတက်ခွဲခန့်ကပညာရှင်တယောက်ကိုအီဘိုလာယောဂါပိုးမတော်တဆကူးစက်သွားခဲ့ပုံရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကပြောလိုက်ပါတယ်။ CDC ဌာနချုပ်ရှိရာဂျော်ဂျီယာပြည်နယ်ကအတ္လန်တာဌာနမှာအခုလိုမတော်တဆမှုဖြစ်ခဲ့တာလို့ဆိုပါတယ်။ကင်တွယ်ဖို့တရားထုတ်ပုံမထားတဲ့တက်ရှိအီဘိုလာယောဂါပိုးအနေငယ်ကိုတက်ခွဲခန့်တစ်ခုကနေတခြားတစ်ခုကိုမယွင်ပြီးလွှဲပြောင်းပေးခဲ့ပုံရတယ်လို့ CDC ပြောခွင့်ရကပြောပါတယ်။ယောဂါပိုးကူးစက်ခံရသူတွေအတွက်လူရောလူစင်အတိုင်းအဲ့ဒီပညာရှင်ကို23ရက်ကြာစောင့်ကြည့်စစ်ဆေးနေတယ်လို့ဆိုပါရဲတက်ခွဲခန်းကိုဝင်ရောက်လာကြတဲ့တခြားပညာရှင်တွေကိုယောဂါပိုးနဲ့ထိတွေ့ခဲ့ခြင်းရှိမရှိကိုလည်း CDC ကစောင့်ကြည့်စစ်ဆေးနေပါရဲအီဘိုလာယောဂါပိုးနမူနာတွေကိုသုတေသနပြုဖို့အတွက် CDC ဌာနမှထိန်သိမ်းထားပြီးလူထုကိုကူးစက်နိုင်တဲ့အန္တရာယ်မရှိဘူးလို့အဲ့ဒီပြောခွင့်ရကဆက်ပြောသွားပါရဲရှင
်
ကြတာရင်းနဲ့ခရစ်မတ်ညရဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ဖို့လိုတယ်။သောတာစင်နေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-232-382555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလှတွေထဲမှာတော့အရင်ဆုံးဒီ2014ခုနှစ်ကုန်ပိုင်းတရုတ်နိုင်ငံရဲ့နိုင်ငံသားရေးဆိုင်ရာမူဝါဒတွေကိုပြောပြပါရစေရှင်2014ခုနှစ်ဟာတရုတ်နိုင်ငံရဲ့အင်အားအနေအထားကိုထင်ထင်ရှားရှားပြသနိုင်တဲ့နှစ်တစ်နှစ်ဖြစ်ပါတယ်အရှေ့တောင်အာရှဒေသတွင်ကနယ်မြေတချို့ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကအခိုင်အမာရှေ့တိုဆောင်ရွက်ပြလိုက်တယ်လို့ဒေသရင်းနဲ့အာဖရိကတိုက်အထိပါလုပ်ငန်းတွေကိုလည်းချက်တွင်လုတ်ကိုင်းလာတာပါ။ဒါပေမဲ့လည်းအင်အားတောင့်တင်းလာတဲ့တရုတ်နိုင်ငံဟာတစ်ဖက်မှာလည်းစိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။ဘလို့စိန်ခေါ်မှုတွေလဲဆိုတာကိုတော့ VOA သတင်းတောက် Bill Eye ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။တရုတ်နိုင်ငံဟာအမေရိကန်ပြည်အောင်စုထက်စီးပွားရေးမှာပိုအင်အားတောင့်တင်းလာတာကြောင့်တချို့ကတော့ဂုဏ်ယူနေကြတာပါ။ဒါပေမဲ့လည်းအခုလိုအခြေအနေဟာတစ်ဖက်မှာဝန်ထုပ်ဝန်မိုးဖြစ်စေတဲ့ဆိုတဲ့ထင်မြင်ယူဆချက်တချို့လည်းရှိနေတဲ့အကြောင်းနိုင်ငံရေးသိပ္ပံ
It's not so eager to be there.
တရုတ်နိုင်ငံဟာကမ္ဘာနံပါတ်1နေရာဒါမှမဟုတ်2နေရာကိုလည်းမလိုချင်ပါဘူးနံပါတ်1နေရာကိုမြန်မြန်ဆန်ဆန်ရောက်ရရင်တောင်မှငွေကြေးအကျပ်တဲအနေအထားမျိုးတွေပြင်ဆင်မထားနိုင်သေးပါဘူးဒါကြောင့်ဂျပန်နဲ့ဆက်ဆံရေးလဲဆိုးဝါးနေတာပ
ါဂျပန်နိုင်ငံနဲ့ဆက်ဆံရေးဆိုးဝါးနေတဲ့အချိန်ထဲမှာတရုတ်နိုင်ငံဟာဗီယက်နမ်ကမ်းလွန်မှာရေနံတူးစင်တွေကိုလာရောက်နေရချထားတဲ့အတွက်ပြစ်တင်ဝေဖန်မှုတွေလည်းခံနေရပါတယ်ဒါအပြင်တောင်တရုတ်ပင်လယ်တွေကကျွန်းစုတွေပိုင်ဆိုင်မှုအတွက်ဖိလစ်ပိုင်နိုင်ငံနဲ့လည်းအငင်းခုန်ဖြစ်ပွားနေတာပါ
中国又是一个发展中国家，又是一。
တရုတ်နိုင်ငံဟာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတစ်ခုဖြစ်တာကြောင့်စည်ရဲချမ်းသာအတန်းစားနှစ်စလုံးရှိနေပါတယ်။တချို့နေရာတွေမှာတာမန်နိုင်ငံကြီးတနေငံဖြစ်ပေမဲ့တချို့နေရာတွေမှာအင်အားကောင်းတဲ့စူပါပါဝါနိုင်ငံကြီးတနေငံဖြစ်နေပါတယ်။ဒီလိုချုပ်ထွေးမှုကနေတရုတ်နိုင်ငံရဲ့အကျိုးစီးပွားအပေါ်ရိုက်ခတ်မှုတွေဖြစ်လာပါတယ်။ဘာလို့လဲဆိုတော့ဖွံ့ဖြိုးဆဲဖွံ့ဖြိုးပြီးနိုင်ငံတစ်ခုရဲ့လူအချက်တွေဟာအတူတူဖြစ်မနေတာကြောင့်ပါ
အခုနှစ်အတွင်းနိုင်ငံတကာနဲ့ရုရှားတို့ရဲ့ဆက်ဆံရေးကတိတ်မကောင်းလာပေမဲ့တရုတ်နဲ့ရုရှားကြားကဆက်ဆံရေးကတော့ကောင်းမွန်စေပါဒီချိန်ထဲမှာပဲတရုတ်နိုင်ငံဟာဒေသရင်းနိုင်ငံတွေအပြင်တခြားနိုင်ငံတွေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်နေပါတယ်ကုလသမဂ္ဂအာဖရိကတိုက်ငြိမ်းချမ်းရေးမစ်ရှင်အတွက်လည်းတရုတ်နိုင်ငံကငြိမ်းချမ်းရေးတပ်ဖွဲ့တွေကိုဆက်လုပ်ပေးထားပြီးတပ်ဖွဲ့ဝင်အင်အား2000ဟာလည်းတရုတ်ရင်းနှီးတူးကုမ္ပဏီအလုပ်လုပ်ကင်နေတဲ့တောင်ဆူဒန်မှာရှိနေပါတယ်အီဘိုလာတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာလည်းတရုတ်နိုင်ငံဟာတက်တက်ကြွကြွပါဝင်လာတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်တို့ကြားမှာလည်းရာသီဥတုအပြောင်းလဲဆိုင်ရာကိစ္စနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးအမေရိကန်နဲ့အတူရေကြောင်းစီလေ့ကျင့်မှုတွေပထမဆုံးအခြေအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နိုင်ငံရေးလေလာသုံးသပ်သူ Victor Gao က
I think it is time for
ကျွန်တော်တို့ပြောနေကြတဲ့အတိုင်းတရုတ်နိုင်ငံအနေနဲ့တန်တမန်ဆိုင်ရာကိစ္စတွေမှာအကြံသင့်ညံသစ်တွေလုံနီးကိုင်းနီးအစ်တစ်တွေနဲ့ချင်းကပ်ဆောင်ရွက်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်။မစ္စတာရှီကျင်းပင်ဟာဆိုရင်လည်းအခုလိုနီးနာအစ်တစ်တွေနဲ့ပြောင်းလဲနေတာပါ။
တရုတ်သမ္မတရှီအနေနဲ့တရုတ်နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်ပြီးခိုင်ခိုင်မာမာပြောဆိုရက်တည်နေချိန်မှာပဲအခုလိုဩဇာကြီးထွားလာတဲ့အပေါ်ဆိုရမှုတွေလည်းတိုးလာပါတယ်။အမေရိကန်သမ္မတဘရိတ်ဥပမာကလည်းသမ္မတရှီအခုလိုဩဇာကြီးထွားလာတာဟာလူခွင့်ရေးအတွက်ချင်းချမှုတရက်ဖြစ်လာနိုင်တယ်ဆိုတာကိုအတိအမှတ်ပြုထားပြီးအမျိုးသားရေးဝါဒခေါင်းဆောင်ထလာတဲ့အနေအထားပေါ်မှာလည်းတရုတ်ရဲ့အင်းကြီးချင်းနိုင်ငံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ကိုအောင်အောင်ပြပြသွားတော့ပါရှင်အခုနားဆင်ရမှာကတော့လက်ဗရောင်းတောင်ကျင်းဒီစီမံကိန်းမြေယာပြိပခါရဲ့နောက်ဆုံးရအခြေအနေဖြစ်ပါတယ်တနက်ထိမှန်တည်ဆုံသွားခဲ့ရတဲ့လက်ဗရောင်းတောင်တောင်သူဒေါခင်ဝင်းရဲ့ဇာပနာကိုဒီကနေ့မှထောင်နဲ့ချီတဲ့ဒေသခံတွေကခြစ်တက်အလေးပြုမှုတွေနဲ့ကျင်းပခဲ့ကြပါတယ်တစ်ဆက်တည်းမှာပဲကျင်းဒီစီမံကိန်းချက်ချင်းရပ်ပေးရေးအပါဝင်အချက်၃ချက်ကိုလည်းဒေသခံတွေကတောင်းဆိုခဲ့ကြတာပါတကြွလှုပ်ရှားသူတွေကတော့လူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့လက်ဗရောင်းတောင်မြေသိမ်းမှုတွေနဲ့ပတ်သက်လို့တရုတ်အစိုးရမှတာဝန်ရှိတဲ့အကြောင်းထုတ်ဖော်တဲ့အနေနဲ့ရန်ကုန်မြို့ကတရုတ်တန်ယုံရှိမှစန္ဒပြခဲ့ကြပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်မတော်တောင်ကျင်းဒီစီမံကိန်းကိုကန့်ကွက်ရင်းတနက်တန်ရနဲ့တည်ဆုံခဲ့ရတဲ့ဒေါခင်ဝင်းရဲ့ဇာပနာကိုလက်မတော်တောင်မှထောင်ထဲထီရှိတဲ့ဒေသခံတွေကခြိတက်အလေးပြုပြီးဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့တာပါ။ဒီထဲမှာအချက်၃ချက်ကိုသာဒေသခံတွေကတောင်းဆိုခဲ့ကြောင်းစမ်းမြောက်ရီကျောင်းတိုက်ကဦးစင်ဦးဆန္ဒသီရိကမိန့်ပါတယ်
။တနက်ချီတာတိမှန်ခဲ့တဲ့ပြဆုံးခဲ့တဲ့နေရာပေါ့နော်။နေဆုံးခဲ့တဲ့နေရာကိုခြိတက်ပြီးတော့ဝမ်းနဲ့ပွဲအထိမ်းမဲ့နောက်ရတော့ဂုံပြူတို့ခြိတက်ပွဲလေးလုပ်လိုက်တယ်ရတယ်။ဒီနေ့ညတဲ့မှာပဲလက်ဗရောင်းတောင်ဒေသခံတွေဟောတော့သူပြစ်တက်လိုက်တော့ကြားဖတ်ချင်းနေစီမံကိန်းချက်ချင်းရပေါ့နော်ဆုံနိုင်ကော်မရှင်ရဲ့အစဉ်ကဏ္ဍကိုမလိုက်နာတဲ့ချင်းနေစီမံကိန်းချက်သိမ်းကြည့်ပေါ့နော်ချမ်းပတ်သိမ်းပိုက်ခံထားလိုက်ရတော့တရားများကိုချက်ချင်းပြန်ပေးဆိုပြီးတော့ဒီချက်၃ချက်ကို26ရာနဲ့တကွာဒီနိုင်ငံလုံးရဲ့တောင်းသူလေသမားတွေရဲ့ကိုယ်တော်ပေါ့နော်တောင်းဆိုတဲ့ချက်၃ချက်ကတော့ဒီ၃ချက်ပဲတင်ပါရင်အဖွဲ့အစည်းတော်များများရောနောက်ပြီးတော့ဒီလက်ဗရောင်းပတ်ဝန်းကျင်ကချိန်ပါရောရဟန်းရှင်လူကျောင်းသားပြည်သူပေါ့နော်အင်အားတော့သူတို့တွင်လက်ကြည့်တာခံမကြည့်တော့တော့2000ကျော်3000တိတော့ရှိမယ်လို့ခံမရတယ်ခမကြီ
းချန်စီယိုကာယန်နဲ့အတွင်းမှာသူတို့စိုက်ပျိုးထားတဲ့တီးနှံတွေရှိနေတယ်လို့သူတို့မြေကြီးကိုဘယ်တော့မှရောက်မှာမဟုတ်ဘူးဆိုပြီးတည်ဆုံးခဲ့ရတဲ့ဒေါခင်ဝင်းရဲ့စေမျိုးတော်ဆက်သူတဦးဖြစ်တဲ့မိုးကြိုးပြင်ရွာသူမတ်ဝါကပြောပါတယ်ကျွန်တော
်တို့ငရောင်းတော်ကြီးနေစီမံကိန်းနဲ့ပတ်သက်လို့စီမံကိန်းကိုချက်သိမ်းရင်အကျိုးဆုံးမယ်ကျွန်တော်တို့မြေရတဲ့ရောက်မှာမဟုတ်ဘူးတပ်ပြစ်လည်းရောက်မှာမဟုတ်ဘူးခုလူဝတ်တတ်လူလည်းကျွန်တော်တို့ရောက်မှာမဟုတ်ဘူးရောင်းနိုင်ကျွန်တော်တို့ကြီးကျွန်တော်တို့တောင်သူပဲလောက်ကြတော့သူတို့ကြုံလည်းမခံနိုင်ဘူးအခုဆိုလို့ချင်းကျွန်တော်တို့ရိုက်တာခုရိုက်တာပြစ်တာဆိုလို့ကျွန်တော်တို့ကကျွန်တော်တို့အခင်းကြီးကျွန်တော်တို့ဝါနေဘူးမရောင်းနိုင်လို့ကျွန်တော်တို့ကကာကွယ်တာကျွန်တော်တို့လည်းကမှဘာမှမပါဘူးသူတို့လည်းကမှကတနတ်ပါတယ်ဘာကွာပါတယ်ဓာပါတယ်နံပါတ်ထုတ်ပါတယ်ကျွန်တော်တို့ကဘာမှမရှိဘူးကမာရဲကတနတ်နဲ့ပြစ်တာတရုတ်ဝင်းနန်းကလူနဲ့ထူတာဒီချာစီရောက်ခဲ့တယ်ဆိုလို့ချင်းသူ့အတန်ပိုင်လုံးကြီးတွေနဲ့ခတ်တယ်အချွန်ကြီးတွေနဲ့လူတွေနဲ့ထုတယ်လူလည်းထုတယ်သူ့တန်လုံးကိုလည်းထုတယ်အကုန်ထုတာပြီးတော့တရုတ်ကလုံးဝကိုမကြောက်ဘူ
းပြီးခဲ့တဲ့ရက်ကကျင်းနီစီမံကိန်းချန်စီယိုကိုင်ရန်မှုတွေအတွင်းမှာဒေသခံလူလူနဲ့ကုမ္ပဏီဝန်ထမ်းတွေကုမ္ပဏီကိုအကာအကွယ်ပေးခဲ့တဲ့ရဲအာဏာပိုင်တွေတင်းမာမှုတွေဖြစ်ပြီးမှလူတဦးတေဆုံးပြီးဒါဇင်နဲ့ချီတဲ့ဒေသခံတွေထိခိုက်ဒဏ်ရာများရရှိခဲ့တာပါမြန်မာအစိုးရပိုင်သတင်းစာတွေမှာတော့ကျင်းနီစီမံကိန်းချန်စီယိုကိုင်ရန်နာကိုအနှောက်ယှက်ပေးတာကြောင့်ပဋိပက္ခဖြစ်ပွားပြီးလူတဦးတေဆုံးကဒေသခံတွေနဲ့ရဲတွေဒဏ်ရာရခဲ့တယ်လို့ရေးသားထားပါတယ်ဒီအတွက်အထက်ရောက်နေနေရဲ့လက်နက်ဖြစ်တဲ့စနစ်ဖို့ပြောင်းချောတနက်ကိုတုံးခဲ့ရတယ်လို့ဆိုပါရယ်ကျင်းဒီစီမံကိန်းကိုလုပ်နေတဲ့မြမဝမ်ပေါင်ကုမ္ပဏီကတော့ပြဿနာတွေဖြစ်ခဲ့ရတဲ့နှစ်ရက်အတွင်းမှာပဲလုံဆောင်ခဲ့တဲ့သူတို့ရဲ့ခြံစည်းရိုးကာယံမှုတွေပြီးဆုံးသွားပြီလို့ဆိုပါရယ်ဒေသခံတွေကတော့သူတို့ရဲ့မြေတွေသိမ်းဆီးခံလိုက်ရတဲ့အတွက်ဆယ်တဲရွာတရွာလုံးကတော့နောက်ထပ်စိုက်ပျိုးဆတ်တောက်စရာမြေတွေမရှိတော့ကြောင်းတောင်သူတွေရဲ့စောင့်ဝင်နေရေးအတွက်အခက်အခဲတွေကြုံရတော့မယ်လို့ဆိုပါရယ်လက်ရှိမှာလဲရွာကိုမီးရှို့မယ်ဆိုတဲ့ကောလာဟလသတင်းတွေကြားနေရတာကြောင့်ရိတ်သိမ်းပြီးသားပဲနန်းတွေပြောင်းရွှေ့နေရတယ်လို့စိုက်လက်စမရိတ်သိမ်းရသေးတဲ့ပဲနန်းတွေကတော့ဆုံးရှုံးနေတာခဲ့ရပြီလို့လဲဆိုပါရယ်ဒီထဲမှာခြံစည်းရိုးကန်ရန်ထားတဲ့နေရာတွေမှာလျှက်စစ်တပ်တွေလွတ်ထားတယ်ဆိုတဲ့သတင်းတွေကြောင့်ကျွမ်းနွားတရိတ်ဆန်တွေရွာသားတွေအတွက်စိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်မြန်မာဝန်ပေါင်းကုမ္ပဏီကပြောရေးဆိုခွင့်ရှိသူကိုခြံစည်းရိုးမှာလျှက်စစ်တပ်အားတွေလွတ်ထားတာဟုတ်မဟုတ်ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ဒီသတင်းမှန်မှန်ကန်ကြောင်းညင်းဆိုပါတယ
်ခြံစည်းရိုးကာထားတဲ့ဒီသူစုကျိုးတွေနေရာမှာလျှက်စစ်တပ်အားတွေလွတ်တယ်ဆိုတာဟုတ်ပါသလားရှင
်အမရှိဘူးရှိဘူးအဲ့ဒါဟာကောလာဟလပဲအဲ့ဒါမရှိဘူ
းရန်ကုန်မြို့မှာတော့ညနေပိုင်းမှာအင်အား60ခန့်ရှိတဲ့တက်ကြွလှုပ်ရှားသူတွေကစုဝေးပြီးတရုတ်တန်ရုံရှိမှာဆန္ဒပြနေကြပါတယ်။နစ်နာကြီးမယူထားတဲ့မြေတွေတိမ့်ဆိတ်ခံရတာတွေဟာ ဒေသခံတဦးသေဆုံးရတဲ့အထိအခြေအနေတွေဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတွေကဆိုပါတယ်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝန်ပေါင်းကုမ္ပဏီဝန်ထမ်းတွေရဲ့ဒေသခံတွေပေါ်ကိုထိလျောက်ကျူးလွန်မှုတွေရှိတာကြောင့်ဆိုပြီးတရုတ်အစိုးရမှတာဝန်ရှိတယ်ဆိုကတက်ကြွလှုပ်ရှားသူတွေကဆန္ဒပြကြတာဖြစ်ကြောင်းပြောပြပါတယ်ရှင
်လဗရန်တောင်ကျင်းနီစီမံကိန်းမြေယာပြိပခါရဲ့နောက်ဆုံးအခြေအနေကိုမအေးမှပြောပြသွားတာပါရှင်အခုလိုပြိပခါတွေရှိနေစေမြန်မာနိုင်ငံအတွင်း2014ခုနှစ်အကုန်2015ကိုကူးပြောင်းတဲ့အခါမှာရောမြန်မာနိုင်ငံရဲ့လူခွင့်ရေးအရသာခွင့်ရေးတွေအကြောင်းဆွေးနွေးကြဖို့တိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါရစေရှင်
တော်ရှိမြတ်ခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015နှစ်တက်ကိုငရောက်လာပါပြီဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူခွင့်ရပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသရရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါတယ်ဒါကြောင့်မလို့ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်လီလိုက်မှာတဲ့ရဲ့ဆွေးနွေးမှုအခွင့်မတားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်
ဒီရောအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2323822554 ဖြစ်စေ။ email လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အချိန်မီဆက်သွယ်ကြဖို့လည်းထပ်မံတိုက်တွန်းပါရစေ။အခုဆက်ပြီးရန်ကုန်မြို့မှာကျင်းပခဲ့တဲ့ Christmas အခမ်းအနားတွေဘက်ကိုအလှည့်ပေးပါရစေရှင်။ဒီနေ့ခရီးယံဘာသာဝင်တွေရဲ့နေထူးဖြစ်တဲ့ Christmas နေ့မှာတော့ရန်ကုန်မြို့ကခရီးယံအသင်းတော်တွေနဲ့ဖျားရှိခိုးကြောင်တိုင်းမှာ Christmas နေ့ဝတ်ပြုဆုတောင်းပွဲတွေအမှတ်တရလက်ဆောင်တွေပေးကြတာနဲ့အတူတရားဒေသနာတော်တွေဟောကြားတာနဲ့တခါစီစီကာကာကျင်းပနေကြတဲ့အကြောင်းမြန်မာနိုင်ငံခရီးယံကလျာဏယူဝအသင်း YMCA ရဲ့အထွေထွေအတွင်ရေးမှူးဦးတာညာကပြောပါတယ်ခရီးယံဘာသာဝင်တွေသာမကဗုဒ္ဓဘာသာဝင်တွေပါပါဝင်ဆွနွဲခဲ့ကြတဲ့ရန်ကုန်မြို့က Christmas ပွဲတော်အကြောင်းကို VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
ဒီနေ့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်ရန်ကုန်မှာနေထိုင်ကြတဲ့ခရီးယံဘာသာဝင်တွေဟာခရစ်စမတ်ပွဲတော်တွေကိုသူတို့ရဲ့ဘုရားကျောင်းတွေမှာဆုတောင်းပွဲတွေကျင်းပနောက်မိသားစုတွေမိတ်ဆွေတွေနဲ့စုဆုံပြီးတော့ပျော်ပွဲရှင်ပွဲတွေကျင်းပခဲ့တာကိုတွေ့ရပါတယ်ကြားခဲ့ရတာကတော့ရန်ကုန်မြို့မဟာဗိဒ္ဓလက်မှတ်မှာရှိတဲ့စိတ်ဖိလစ်ဘုရားရှိခိုးကျောင်းမှာခရီးယံဘာသာဝင်တွေဝတ်ပြုဆုတောင်းနေတယ်မှာဓမ္မတေးတည်ဆုံနေတဲ့အတန်းမှာရန်ကုန်ကိုအကြောင်းမျိုးနဲ့ပြောင်းရွှေ့နေထိုင်ကြရတဲ့ခရီးယံဘာသာဝင်တိုင်းရင်းသားတွေဟာဒီကနေ့မှပဲရန်ကုန်ကဘုရားရှိခိုးကျောင်းတွေမှာအထူးတရားဒေသနာတွေဟောကြားမှုတွေပြုလုပ်ပြီးတော့အသင်းတော်တွေမှာခရစ်စမတ်ပွဲတော်တွေကိုစီစီကကကျင်းပခဲ့တာကိုတွေ့ရတယ်လို့မြန်မာနိုင်ငံခရီးယံကလျာဏယူဝအသင်း YMCA ရဲ့အထွေထွေမှဦးတညာက VOA ကိုပြောပါတယ
်ရန်ကုန်တစ်မြို့လုံးပေါ့ဘုရားကျောင်းတိုင်းမနေ့နေ့လေညနေခရစ်တော်ဖွားမြင်တဲ့နေ့အထိမ်းမှန်နေနဲ့မြစ်တာပို့တယ်ဆူတောင်းတယ်လူတွေအတွက်မြန်မာနိုင်ငံအတွက်ကမ္ဘာအတွက်ငြိမ်းချမ်းရေးရဖို့ဘုရားသခင်ကဘုန်းကြီးပါအကောင်းငယ်ပေါ်မှာဘုန်းကြီးပါလေဘုန်းကြီးစီပါမြေကြီးပေါ်မှာငြိမ်းသက်ခြင်းအဲ့ဒါကျွန်တော်တို့လူနေကြတာကျွန်တော်တို့မငြိမ်းမသက်ဘူးငြိမ်းချမ်းရေးမရဘူးပေါ့နော်မြန်မာနိုင်ငံလည်းမငြိမ်းမသက်ဘူးငင်းကြရင်အခက်ခဲတွေရှိနေတယ်အဲ့ဒါကိုဥတည်ပြီးတော့ဆူတောင်းလဲရှိကြပါလေ
ရန်ကုန်မှာဆိုရင်လူနည်းစုခရစ်ယာန်ဘာသာဝင်တွေအတွက်ဘုရားကျောင်းတွေအသင်းတော်တွေကလည်းသူ့တိုင်းရင်းသားအလိုက်အများပြားရှိနေတာပါဒီကနေ့ခရစ်စမတ်နေ့မှာကမ္ဘာကြီးငင်းကြရေးမြန်မာနိုင်ငံငင်းကြရေးနဲ့လူသားတွေငင်းကြရေးရဖို့ဆိုတဲ့တရားဒေသနာတွေကိုအဓိကထားဟောကြားခဲ့ပြီးတော့လူသားချင်းစာနာဖို့ခရစ်တော်ကြွချိန်မှာဟောကြားခဲ့တဲ့ငင်းကြရေးဟာကမ္ဘာကြီးအတွက်အရေးကြီးတယ်ဆိုတော့ပြီးတော့ရည်ရွယ်ဆူတောင်းခဲ့တယ်လို့လည်းအသင်းတော်တွေကခရစ်ယာန်ဘုန်းတော်ကြီးတွေကမိန်ကြားပါတယ်ဒီနေ့ခရစ်စမတ်ကာလဟာဆိုရင်ခရစ်စမတ်နေ့မှာခရီးယံဘာသာဝင်တွေကပဲဆင်နွှဲတာမဟုတ်ပဲအခြားဘာသာဝင်တွေကပါဒီခရစ်စမတ်နေ့မှာအမတ်တရားပွဲတွေကျင်းပဆင်နွှဲခဲ့တာကိုလည်းတွေ့ရပါတယ်
မမရဟိုအိမ်မှာအတခုခုလှုပ်ရှားတာတို့သိရမလားတကယ်ချင်းနေနဲ့မိသားစုနဲ့အဲ့လိုပျော်ပျော်ပါးပေါ့နော်လူပေါ်ပေါ်ပါနေပြီးတော့အဲ့လိုမမရလေးဖြစ်အောင်ပေါ့နော်အိမ်မေကိုဖြတ်တန်းတယ်အခုဆိုလဲကျမတို့ဒီမှာမာမုတ်တီနဲ့ဒီမှာကျမတို့ဒီဒုတ်ထိုးနဲ့ပေါ့နော်အပျော်ပေါ့နော်ဒါမမရလေးပေါ့ဖြစ်အောင်ဒီလိုမျိုးလုပ်တယ်အဲ့ဒါကြောင့်လည်းအိမ်မှာဆိုလို့ရှိရင်လည်း Christmas တိုင်းငယ်တပတ်လောက်တည်းက Christmas tree လေးတွေထားတယ်သူ့ရဲ့အထိမ်းမှတ်ပေါ့နော်အိမ်မှာသူ့ရဲ့ decoration ပေါ့ Santa ရှိမယ်အဲ့လိုမျိုးလေးကျမတို့အဲ့လိုအိမ်မှာအစဒီယာဒီကိုဟိုခရစ်ယာန်မဟုတ်ပင်မဲ့လို့ပေါ့နော်အဲ့လိုမျိုးလေးလိုက်ပြီးမမရပြင်ဆင်ပြီးတော့နေရတဲ့အချင်းရှိတယ
်လက်မတော်မှာနေထိုင်တဲ့ဇင်းငိုင်မျိုးသမီးတူကသူတို့ခရစ်စမတ်နေ့မှာမိသားစုပျော်ပွဲရှင်ပွဲကျင်းပခဲ့တာကိုပြောပြသွားတာပါဖခင်ပြောင်းမှာဆူတောင်းပွဲလို့လက်ဆောင်တွေလည်းမိသားစုတွေမိဆွေတွေစုစုံပြီးတော့ပျော်ပွဲရှင်ပွဲတွေကျင်းပတာနောက်တစ်ယောက်နဲ့တစ်ယောက်အမတ်တရားပစ္စည်းတွေအပြန်အလှန်ပေးကြတာကိုဒီဇင်ဘာလ24ရက်နေ့ခရစ်စမတ်အကြိုနေ့ကလည်းဆင်နွှဲခဲ့တယ်လို့ဒီကနေ့25ရက်နေ့မှာလည်းဆက်လိုက်ဆင်နွှဲနေတယ်လို့ရန်ကုန်ခရစ်ယာန်ကလျာဏယူဝအသင်း YMCA ရဲ့အသေးစားငွေကြေးလုပ်ငန်းကဒါရိုက်တာအမျိုးသမီးတူကအခုလိုပြောပါတယ
်ကျမတို့ဥပင်မှာရှိတဲ့ကျမတို့ client တွေရဲ့ client တွေမှာရှိတဲ့ client တွေရဲ့အလဲပေါ့နော်ဒီသင်ငန်းကြီးမှာရှိတဲ့ကျမတို့ client တွေနဲ့အဲ့လိုပဲအဲဝင်းနေတော့မှာအဲကျမတို့ခံစားတဲ့ account ကြီးတွေကိုမျှဝေတာပေါ့နော်
ရန်ကုန်ပါဝင်မန္တလေးလိုမြို့ကြီးတွေမှာလည်းဒီကနေ့ခရစ်စမတ်ပွဲတော်တွေကိုစီစီကားကကျင်းပခဲ့တယ်လို့အခြားနယ်မြို့တွေမှာလည်းသူတို့ရဲ့အစီအစဉ်တွေနဲ့ခရစ်စမတ်ပွဲတော်တွေကျင်းပခဲ့တာကိုတွေ့ရပါတယ်။ဒီဇင်ဘာလ25ရက်နေ့ဟာဆိုရင်ယေရှုခရစ်တော်ဖွားပြီးတဲ့နေ့ပါ။ဒီဇင်ဘာလ25ရက်နေ့ရောက်တိုင်းခရစ်ယာန်ဘာသာတပ်ဝင်သူတွေကယေရှုရဲ့အမတ်တရားမွေးနေ့အချိန်မှအဖြစ်နဲ့ပွဲတော်တွေဆုတောင်းပွဲတွေကိုအမြဲလိုလိုကျင်းပတာလည်းဖြစ်ပါလိမ့်မယ်
ကိုအောင်ရဲမောင်မောင်ပြောပြသွားတဲ့ရန်ကုန်မြို့ကခရစ်စမတ်ပွဲကျင်းပပုံကိုနားဆင်ခဲ့ကြရတာပါအခုတစ်ခါထုတ်လွှင့်ပေးဖို့ရွေးချယ်ထားတာကတော့ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ခရစ်စမတ်ရာသီတိုင်းမှာထုတ်လွှင့်ပေးနေတဲ့ကောင်းလို့ရရခရစ်စမတ်ဒေးလက်ဆောင်ဖြစ်ပါတယ် Wonderful Christmas Time ဆိုတဲ့ခရစ်စမတ်ဒေးသတင်းလက်ဆောင်ကိုနားဆင်ကြပါစို့ရှင်
The mood is right, the spirit's up. We're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time.The party's on, the feeling's here, that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.Simply having a wonderful Christmas time. We're simply having
VOA မြန်မာပိုင်းမိသားစုကနေပြီးတော့ VOA မြန်မာပြည်သူပြည်သားအားလုံးနဲ့ VOA တော်တာရှင်များအတွက်ဖျားသခင်ကောင်းချီးပေးပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ည10နာရီထိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးအစီအစဉ်နဲ့အတူမြမဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရက်ဖက်စစ်ဖက်ဆက်ဆံရေးပုံစံပြောင်းလဲဖို့လိုနေတဲ့အကြောင်းမြမရေးတုံ့တက်ချက်တိုင်းရင်းသတင်းလွှာမှာတော့
နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုစတင်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတခြားတစ်ဖက်မှာဒီအပြစ်ခရက်စဲရေးကိုလည်းဆွေးနွေးသွားဖို့
နိုင်ငံရေးတွေ့ဆုံဆွေးနွေးမှုနဲ့အတူအပြစ်ရရေးကိုလည်းဆွေးနွေးသွားဖို့ထည့်သွင်းထားတဲ့ SNLD ရဲ့ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ရဲ့မူပေါင်းအကြောင်းစိုက်တွန်းအေးရဲ့ပြောပြချက်နဲ့အတူတိုင်းရင်းဒေသကသတင်းအစုံကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြရမှာပါရှင်။ဗိုင်းရပ်စ်ပိုးကြောင့်ကလေးအုံနှောက်ရောင်ယောဂမြန်မာနိုင်ငံမှာအဖြစ်များတာမတွေ့ရသေးပေမဲ့ဖြစ်လာရင်အသေးပြောက်များတတ်တယ်လို့ကလေးအထူးကူတွေကဆိုပါတယ်။ဒီဗိုင်းရပ်စ်အများစုကိုသေစေတဲ့ဆေးမရှိတဲ့အတွက်ကာကွယ်ဆေးထိုးပြီးတော့ကာကွယ်ဖို့နဲ့စောစောကုသနိုင်ဖို့အရေးကြီးတဲ့အကြောင်းကြိုတင်သိထားတဲ့ယောဂဖြစ်နေတဲ့လက္ခဏာရပ်တွေအကြောင်းကိုတော့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမောခဒေါက်တာစောဝင်းခင်ဗျာကလေးတွေဖြားပြီးတက်တဲ့နေရာမှာကိုအပူကြီးများလို့တက်တာနဲ့ဦးနှောက်အမေရောင်လို့တက်တာနောက်ဦးနှောက်ထဲငှက်ဖြားပိုးဝင်လို့တက်တာတွေအကြောင်းပြောပြီးမှဒီနေ့မှာတော့ဗိုင်းရပ်စ်ပိုးကြောင့်ဦးနှောက်ရောင်ယောဂါဖြစ်လို့တက်တာအကြောင်းဆက်ပြောအောင်ဆရာဒီဗိုင်းရပ်စ်ပိုးကြောင့်ဦးနှောက်ရောင်လို့တက်တာကမြန်မာနိုင်ငံမှာဒီကလေးငယ်တွေမှာဖြစ်တဲ့အခါမှာဘာကအရေးအကြီးဆုံးဖြစ်မလဲဆရာ
။ဗိုင်းရပ်စ်ပိုးတွေကယောဂါမျိုးစုံဖြစ်စီနိုင်တယ်ပေါ့နော်။အဲဒီအချိန်မှာတချို့မှာတော့ဦးနှောက်မှာတွားပြီးတော့ဦးနှောက်ရောင်လာဖြစ်စီနိုင်တယ်။အမရေကြောင့်ကလေးတိုင်းပေါ့တယ်ဗျဒါပေမဲ့အများကြီးမှမတယောက်ကပဲမှန်လူ9000 6000မှာတယောက်ကဦးနှောက်ရောင်ဖြစ်နေတယ်အဲ့လိုပဲရေယုံပေါက်တယ်ဦးနှောက်ရောင်ဖြစ်တဲ့ကလေးကတော့ရှားတော့ပါဘူးလူပဲဒီပြင်ပိုးတွေပေါ့နော်ဥမာအပြင်ပချက်ရောင်မန့်ကလည်းဦးနှောက်ရောင်လာဖြစ်နိုင်တယ်နောက်ဂျပန်ဗိုင်းရပ်စ်ကတမျိုးကြောင့်ဖြစ်တဲ့ဂျပန်ဦးနှောက်ရောင်ရောဂါဆိုလည်းရှိပါအဲ့ဒါတွေကတော့ကျွန်တော်တို့အနေနဲ့ဆေးရုံနေမှာအများကြီးမဟုတ်ပေမဲ့တွေ့နေရတော့ပေါ့နော်ဥမာကလေးဆေးလို့ဟာရင်းမှာတလမှာတယောက်နှစ်လမှာတယောက်တလူမျိုးတော့တွေ့ရတော့အများကြီးတော့တွေ့တာမဟုတ်ပါဘူး။ဒါပေမဲ့ဒီယောဂါတွေရဲ့အရေးကြီးတဲ့ချက်ကတော့ဒီကြောက်တဲ့နှုံးကလည်းတော်တော်လေးများတယ်ဗျ။33ရာရင်လုံး3ယောက်မှ100လောက်ကအသက်ဆုံးရှုံးနိုင်တယ်။အဲ့ဒါလို့မဖြစ်ခဲ့တော့မှရှင်ပန်သွားတဲ့ကလေးတွေမှလည်းသုံးဖို့လိုပုံလောက်ကခြေလက်မတော်စမ်းလာလို့ဆွမ်းအားမကျဖြစ်တာဘူး။ဒီနောက်ပိုင်းဆိုင်ရာထိခိုက်မှုပေါ့နော်ဖြစ်ပြီးကြံတတ်ပါလား။ဒါကြောင့်မလို့ဒါတွေကအရေးကြီးပါပဲ
။ဟုတ်ကဲ့အခုလိုမျိုးဒီယောဂါကဟိုအဖြစ်မများတော့လည်းပဲဒီဖြစ်လာရင်အရန်ပြင်းထန်တတ်တဲ့အတွက်ဒီယောဂါနဲ့ပတ်သက်ပြီးဆရာကြီးအစရေရမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားရှိလား
အဲအဲ့ဒါကတော်တော်လေးခက်တယ်ခင်ဗျဒါကြောင့်မလို့ဒီကာကွယ်ဆေးတွေကိုသုံးလာတယ်ပေါ့နော်ဥပမာကျွန်တော်တို့နိုင်ငံလို့ဆိုရင်ကျွန်တော်တို့မသုံးသေးဘူးမှာရေကြောက်ကာကွယ်ဆေး public ကဏ္ဍမှာတော့ရှိပါတယ်ဒါပေမဲ့အများပြည်သူကမဲ့ထိုးပေးတဲ့အချိန်မှာတော့ကျွန်တော်တို့မသုံးနိုင်သေးဘူးပေါ့မှာရေကြောက်ဖြစ်တယ်ဟိုရေကြောက်ဖြစ်တာကိုကာကွယ်ထားရင်အုံနောက်မရောဖြစ်တာကိုကာကွယ်ဆီကဖြစ်အဲ့လိုပဲပချက်ရောင်ယောဂါလည်းတချို့နိုင်ငံတွေကထည့်ထူးတယ်ပေါ့နော်ဝက်တဲ့ပချက်ရောင်ကြိုက်သူအဲ့လိုတို့ပိကကဏ္ဍမှာတော့ရှိပါတယ်အဲ့လိုထိုးကြရင်ဒါအဖြစ်နဲ့ပချက်ရောင်မဖြစ်ရင်အုံနောက်ရောင်မဖြစ်ဘူးပေါ့ဒီအရှိတောင်အရှာရေလို့ပြောပဲနဲ့အရှိအရှာပေါ့ဒီဂျပန်လို့အိန္ဒိယလို့တရုတ်တို့ဒီလာအိုကျွန်တော်ပတ်ဝန်းကျင်မှာဖြစ်တတ်တာဒ ဖြစ်ပါအောင်တော့ယောဂဖြစ်ပါဒါလည်းဗိုင်းရပ်စ်ကိုကျွန်းမျိုးကြောင့်ကူးစက်တာပေါ့နော်အဲ့တော့ဒီဂျပန်ဥတော်ရောင်ယောဂဆိုလို့ရှိရင်ကာကွယ်ခြင်းနဲ့ကာကွယ်ထားလို့ရတယ်အိန္ဒိယရဲ့ပြည်နယ်တချို့ဒီနီပေါ်လာအုစ်တရုတ်ရဲ့ပြည်နယ်တချို့ထိုင်းဒါရီမာဆိုလို့ရှိရင်တော့ကာကွယ်ဆေးကိုပုံမှန်ထိုးနေတဲ့မြို့သားကာကွယ်ဆေးတို့စီမံချက်ဒီမှာပါနေပါတယ်ကျွန်တော်တို့ဒီမှာဘယ်မှာပါဝင်လာလေးပါဦးဒါပေမဲ့ပြင်ပပုံလိကကဏ္ဍမှာတော့ဂျပန်ဥလာရောင်ကာကွယ်ဆေးရရှိပါအဲ့ဒါကို6လအထက်ကလေးဆိုထိုးလို့ရပါတယ်အနည်းဆုံး3လကြီးချပြီးတော့ဒုတိယကြိမ်ထိုးရပါတယ
်ဟုတ်ကဲ့ဆရာ
ဒီမှာဂျပန်နဲ့ထိုင်ဝမ်နဲ့မှာတော့အဲ့ဒီကာကွယ်ဆေးကိုစောစီးရ3လတော့သူတို့ဒီမှာအခုဆိုရင်ဖြစ်ပေါ်လို့ကတော်တော်လေးလဲတော့တာသိရပါတယ်ဟောဒီဂျပန်ဥလာရောင်ယောဂရဲ့ထူးခြားချက်ကတော့ဂျပန်ဥလာရောင်ယောဂဗိုင်းရပ်စ်ကဝက်ထဲမှာနေတယ်လေပြီးတော့ခြင်းပေါ့နော်ရေဖို့ရေတို့မျိုးလေးမှာပောက်တဲ့ခြင်းမျိုးပေါ့နော်ဆင်ကျရဘူးတဲ့ဆောင်တဲ့ခြင်းမျိုးအဲ့ဒါကိုက်တာကြောင့်ဖြစ်တတ်ပါတယ်အဲ့ကြောင့်ရေစိုးမျိုးလေးကိုရှင်းလင်းလာလို့ခြင်းမကိုက်အောင်နေတာဆေးစိမ်ခြင်းအောင်သုံးတာဒါဒီချက်လက်တွေကလည်းဒီအဲ့ဂျပန်ဟိုလာရောင်တော့ကာဝယ်တဲ့နေရာမှာထောက်ကူပြုပါတယ်အထူးသဖြင့်ဟိုကမွေးတဲ့နေရာနဲ့မီးတဲ့နေရာတွေမှာပေါ့နော်အရေးကြီးပါတယ
်ဟုတ်ကဲ့အခုလိုဒီမကာကွယ်မိခဲ့လို့ပဲဖြစ်ဖြစ်ဒါမှမဟုတ်လေကာကွယ်တဲ့ကြားတဲ့ကဖြစ်လာခဲ့ရောဆရာကြီးဒီယောဂါကိုစောစောစစ်စစ်သိဖို့လက္ခဏာတွေကဘာတွေကိုစောင့်ကြည့်ဖို့လုပ်မလဲ
အထူးသဖြင့်တော့ဒီကလေးတွေမှာဖြားတယ်ဖြားပြီးတော့တက်တယ်တက်တဲ့အခါမှာရိုးရိုးပူချိန်ကြီးလို့တက်တာမျိုးမဟုတ်ပဲနဲ့တက်တဲ့အချိန်ကြာတယ်ပေါ့နောက်ပြီးတော့ကြာလို့တတိအချိန်လေးပြောင်းလဲတဖြည်းနဲ့တတိပူလစ်လာတယ်နှိမ့်လာတယ်ကျန်တော့အုံနောက်ရောချွေးမှုရဲ့လက္ခဏာတွေပေါ့လေမျိုးစုံဖြစ်နိုင်မှာဥမာကြီးတစ်ဖက်နဲ့တစ်ဖက်မတန်းလာတော့လိုက်ချောက်လို့ရှိရင်ယာရင်ထိုးပြီးတော့ခန္ဓာကိုယ်နေသားကိုမထိမ့်သိမ့်ပိုင်လာပါတော့ဒီလိုမျိုးသူဖြစ်တဲ့နေရာပေါ်မူတည်ပြီးတော့အဓိကပြရတာကတော့ဒီဖြားတယ်ပြီးတော့ကလေးကအရင်လက်သွားတယ်ခွင်းနဲ့တက်တယ်ပေါ့နော်အဲ့ဒါတွေကအဓိကပါဘုံကအုံနောက်ထဲမှာပရက်ရှာတက်လာလို့ရှိရင်လည်းတခါလေးကိုကလေးကကော့လိန်နေတယ်ပြီးတော့အရင်တက်တယ်နောက်တစ်ခါတော့တက်ရှူရတာတော့ပါတော့ဖြစ်ဖြစ်သွားနိုင်ပ
ါဟုတ်ကဲ့အခုလိုဒီယောဂလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့စေုံစေကံအများဆုံးပြပြီးကုသဖို့လိုတာပါဆရာနော်အဲ့ဒီနေရာမှာဆရာကြီးဒီအုံနောက်ရောင်တာကနေပြီးတော့တက်တဲ့အဆင့်မဖြစ်အောင်ကာကွယ်နေတဲ့အနေထားရောရှိလား
အဲ့ဒီလိုတော့မဖြစ်ဘူးပေါ့နော်သူကတကယ်တော့ဒီယောဂပုံဝင်လဲဆိုတာလေဥပမာဂျပန်အုံနောက်ရောင်ယောဂဆိုရင်ဥပမာလူ300လောက်ဝင်တော့မှအဲ့လိုဖြစ်တာပေါ့နော်ကျန်တချို့ဆိုမတိလိုက်သေးတဲ့တော့ကျော်လာသွားနိုင်တယ်ပေါ့နော်အဲ့တော့ခုနလိုအုံနောက်ဂျပန်ဒီဗိုင်းရပ်စ်ခလာရရှိနေတတိလက်တယ်ကြည့်လက်ဒီမလို့ရှားနေတာဖြစ်တယ်စသဖြင့်ကျွန်တော်တမရဖြစ်ရတော့ကျွန်တော်တို့ကလုံလဲလုံလို့ရတယ်ဆိုရင်ခါရိုးချက်ကြီးယူပြီးတော့ဆစ်ဆေးကြည့်ပါတယ်ဒါလည်းဟိုကောင်းနေမှာတိတ်ပြီးတော့ pressure မညာနေမှာလုံလို့ရပါတယ်နောက်ကွန်ပျူတာတက်မှာပေါ့နော် MRI ရကြည့်လို့ရတယ်နောက်ခါရိုးချက်ကြီးမှာပဲကြည့်ပြီးတွေးမှာပဲကြည့်ပြီးဒီ virus ကိုတိုက်တဲ့ပရိပစ္စည်းရှိသလားဆိုတာဒီဝိုက်တဲ့နည်းနဲ့ယောဂကိုရှာဖွေလို့ရပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီ
ခွဲခွဲအဖြစ်တက်ပြီးတတာတော့ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုတခွဲခွဲကလည်းတည်ကြပြီးအချိန်မီကုသမှုပေးနိုင်မယ်ဆိုရင်ဆရာပြန်ကောင်းလာနိုင်တဲ့အနေထားက
ကုသမှုကတော့ဘယ်လိုလဲဆိုဒီ virus ကိုတွေကြတော့ပိုးတရာလုံးလို့ရတာဟိုရေယုံ virus ကိုတမျိုးပဲရှိတာဒါဟိုဒီယောဂပိုးဆိုတာဒီတော့ပြောလို့လည်းခက်တော့ကျွန်တော်ကတော့တကယ်လို့ကလေးက virus ပိုးတော့ရောင်ရောင်နဲ့လက္ခဏာတွေရှိတယ်ကလေးကတော်တော်လေးအမြင်ရှိတဲ့လက္ခဏာရှိရင်ဒီရှိကိုရှာကြံပြီးတော့ထိုးခိုင်းပါဒါလို့ဆိုဒီတစ်ခုတည်းကပဲ antivirus ဆေးရှိတာပေါ့ကျန်တဲ့ virus တွေမှာတော့သူတို့တတ်တဲ့ဆေးမရှိပါဘူးဒီလူသားရဲ့အခြေအနေပဲဟိုတဲ့တက်တာကိုကြည့်မယ်အဲ့လိုတက်နေတော့သူရဲ့ဟိုလိုအပ်ချက်တွေဖြည့်ပေးရတယ်ဖိတ်ပြီးတော့ virus ကိုတည်တာကိုလုံးလုံးမရပါဘူ
းဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီကာကွယ်ဆေးထိုးပြီးကာကွယ်ဖို့ကအရေးကြီးဆုံးလို့ဖြစ်လာတော့ဆရာနော
်ကာကွယ်ဆေးထိုးတာကအရေးကြီးတယ်နောက်တော့ဒီလိုဖြစ်ရင်စောစီးကူကြတဲ့ခုကောင်းတဲ့စကားကဗိုင်းရပ်စ်ကိုမထနိုင်ဘူးလေ။ Other supported measure ပေါ့နော်။လုပ်ပြီးလို့ရတဲ့ဟာလေးတွေစောစီးလုပ်ပြီးနိုင်တော့လေ။အဲဒီအပြစ်ဝင်နိုင်တာတွေအများကြီးရှိပါတယ
်။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းရဲ့ကျမ်းမာရေးစီစဉ်ပြီးတဲ့နောက်မှာတော့မြမရေးသုံးသက်ချက်ကိုထုတ်လွှင့်သွားပါမယ်။မြန်မာပြည်မှာဒီမိုကရေစီအသွင်ကူးပြောင်းဖို့အရက်ဖက်စစ်ဖက်ဆက်ဆံရေးပုံစံပြောင်းလဲဖို့လိုအပ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့စစ်ဖက်ကအပေါ်စီးယူထားနေတာကိုပြောင်းလဲဖို့ခက်ခဲတဲ့အကြောင်းဥအောင်ခင်နဲ့အတူကိုဇော်ဝင်းလိုင်ကသုံးသပ်တင်ပြထားပါတယ်ရှင်။
ရှင်စနစ်ကဒီမိုကရေစီကိုအသွင်ကူးပြောင်းတဲ့နည်း၃မျိုးရှိတယ်လို့ရေပုံညအားဖြင့်သတ်မှတ်ကြပါတယ်။
အစိုးရကဥဆောင်ပြီးအသွင်ကူးပြောင်းတဲ့နီးအစိုးရနဲ့ပြည်သူလက်တွဲပြီးအသွင်ပြောင်းတဲ့နီးနဲ့ပြည်သူလူထုဥဆောင်ပြီးပြောင်းလဲတဲ့နီးဖြစ်ပါတယ်မြန်မာပြည်မှာပြည်သူလူထုဥဆောင်ပြီးအသွင်ကူးပြောင်းမှု1988နဲ့1990မှာကြိုးစားတာကိုစစ်တပ်ကလက်မခံနိုင်တဲ့အတွက်အချင်းနီးဖြစ်သွားပါတယ်အခုတော့စစ်ဘုံနဲ့စစ်ဘုံဟောင်းဥဆောင်တဲ့အစိုးရကအသွင်ပြောင်းမှုလုပ်နေတာမို့အရသာလူထုပါဝင်နိုင်တဲ့အတိုင်းအတာကိုစောင့်ကြည့်ရပါသိမ့်မယ်စစ်ခုံရုံးကထောင်သားတစ်နှစ်ပေးထားတဲ့မသိမ့်မှုတရားခံစစ်သားကိုဘူးဆယ်မျိုးနဲ့တရားရုံးကပြန်လည်စစ်ဆေးပြီးထောင်သား73နှစ်ချမှတ်တဲ့အမှုကိုအရသာတရားစီရင်ရေးအောင်ပွဲခံတဲ့သဘောနဲ့ဒီဇင်ဘာ17ရက်နေ့ထုတ် Open Democracy Internet သတင်းမှာဖော်ပြပါတယ်အရသာအဖွဲ့အစည်းတွေရဲ့တောင်းဆိုမှုကြောင့်စစ်ခုံရုံးကစစ်ဆေးအပြစ်ပေးပြီးသားမသိမ့်မှုကိုအရတရားရုံးကိုလွှဲပြောင်းပေးလိုက်တာဟာအရပဲစစ်ပဲဆက်ဆံရေးမှာအရေးပါတယ်လို့မြင်ရပါတယ်တကယ်တော့ဒီဆက်ဆံရေးဟာလက်ရှိစစ်ဘုစစ်ဘုဟောင်းနဲ့အရသားတို့ရဲ့ဆက်ဆံရေးဖြစ်ပါတယ
်စစ်မှုထမ်းမှာအမိတ်နာခံမှုဟာအရေးအကြီးဆုံးဖြစ်ပါတယ်အမိတ်နာခံတဲ့စစ်မှုထမ်းဟာအပြစ်မရှိပဲအမိတ်မနာခံသူသာအပြစ်ရှိတယ်လို့သတ်မှတ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံတဲ့ဗိုလ်မှူးတဦးကိုအမိတ်မနာခံမှုနဲ့မကြာမီကထောင်ဒဏ်2နှစ်ချလိုက်ပါတယ်အမိတ်နာခံသူဟာအမှားအမှန်ဝေဖန်ပိုင်းခြားရေးကိုဂရုမစိုက်ပါဘူးဒါကြောင့်အတက်ကခိုင်းလို့လူအခွင့်အရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်ဒါကြောင့်အတက်ကခိုင်းလို့လူအခွင့်အရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်စစ်တပ်နဲ့ကင်းကွာလာတဲ့အခါကျမှစစ်ဘုံဟောင်းမှာဝေဖန်နိုင်တဲ့စွမ်းရည်ရှိလာတာတွေ့ရပါတယ်အရသာဘဝမှာအနေကြလာလေလေအမှန်အမှန်ဝေဖန်ပိုင်းခြားနိုင်တဲ့စွမ်းရည်တိုးလာလေလေဖြစ်တာမို့ကျန်းဖွတ်ပါတီဝင်လွတ်တော်ကိုယ်စားလှယ်စစ်ဘုံဟောင်းတချို့ဟာအခြေခံဥပဒေကိုပြင်ဆင်လိုကြပါတယ
်။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်နဲ့ကာကြုတ်ကြီးကတော့ဥတန်းရွှေစီစဉ်ခဲ့တဲ့ပုံစံအတိုင်းသာလုပ်လို့ပြီးအခြေခံဥပဒေပြင်ဆင်ရေးကိုစိတ်မဝင်စားကြပါဘူး။အမိတ်နာခံဖို့သာအဓိကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတဲ့လှုပ်ရှားမှုမှာလက်မှတ်မထိုးကြဘူးစစ်တပ်မှာအမိန့်ထုတ်ထားပါတယ်။ဒါကြောင့်အခြေခံဥပဒေပြင်ရေးကိုလွတ်တော်မှာဆွေးနွေးတဲ့စစ်ဘုဟာအမိန့်မနာခံသူအဖြစ်အရေးယူခံရပေါ်ရရှိပါတယ်။ဒီသဘောတရားနဲ့ကြည့်မယ်ဆိုရင်လွတ်တော်တွေကစစ်တပ်ကိုယ်စားလှယ်တွေဟာဗိုလ်ချုပ်ဖူးကြီးမင်းအောင်လှိုင်ရဲ့အမိန့်အတိုင်းလှုပ်ရှားနေကြသူတွေဖြစ်ပါတယ်။အမိန့်နာခံတဲ့စစ်တပ်ကိုယ်စားလှယ်ဟာအမှားအမှန်ကိုမမြင်နိုင်ပါဘူး။ဒီလူတွေကိုနိုင်ငံရေးဆွေးနွေးအောင်ကျန်းဖို့အမစစ်ဘူဟောင်းကတောင်စီယုံနိုင်မှာမဟုတ်ပါဘူ
း1984ဆိုရှယ်လစ်အခြေခံဥပဒေမှာပြည်သူ့လွတ်တော်ဟာအမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဖြစ်ပါတယ်စစ်ဘူဟောင်းနဲ့အရသာပေါင်းစည်းပြီးတပါတီဆိုရှယ်လစ်စနစ်တည်ထောင်တဲ့အစီအစဉ်ဖြစ်ပါတယ်စစ်တပ်ကတော့ပြည်တွင်းစစ်မှာတိုက်ခိုက်ဖို့ကိုသာအဓိကထားပါတယ်ဒါပေမဲ့လွတ်တော်နဲ့ပါတီဟာဥနေဝင်းရဲ့လက်အောက်ခံဖြစ်နေပါတယ်ဒီသဘောကိုစန့်ကျင်ဖို့ပါတီကကြံစည်တဲ့1989တတိယညီလာခံမှာလဝဲဝါဒီအရသားနဲ့စစ်ဘုဟောင်းအများအပြားကိုပါတီကထုတ်ပြလိုက်ပါတယ်စစ်ဘုကြိုးကင်ပြီးနိုင်ငံရေးလုပ်ရင်မအောင်မြင်ကြောင်းဂျပန်ပညာရှင်ဒေါက်တာယိုရှိဟီရိုနာကာနီရှိက Strong Soldiers Feel Revolution စာအုပ်မှာဖော်ပြထားပါတယ်အခုလဲဥနေဝင်းပုံစံမျိုးဖြစ်ပေမဲ့ဥတန်းရွှေကကိုပိုင်နီးပရိယေကိုတုံးထားပါတယ
်ဥနေဝင်းဟာသူ့ကိုရံတော်ထောက်လှမ်းရေးနဲ့ထိပ်ပိုင်းကစစ်ဘုတစုကတဆင့်နိုင်ငံရေးကစားသူဖြစ်ပြီးစနစ်တကူတိဆောက်ဖို့စိတ်ဝင်စားသူမဟုတ်ပါဘူး။တောင်လိုင်းရေးကိုအားကိုးပြီးဖြုတ်ထုတ်ဖမ်းလမ်းစဉ်ကိုကျင့်သုံးသူဖြစ်လို့စစ်ဘုတွေကြီးလန့်စားစားဖြစ်ကြရပါတယ်။1988အရေးတော်ပုံရောက်မဆလာနီကုန်းချုပ်ပြီးစစ်အစိုးရတက်လာတဲ့အခါဥနေဝင်းရဲ့ကိုရံတော်ဘိုခင်ညွန့်အရေးပါလာပါတယ်။ဒါပေမဲ့ဥနေဝင်းသေပြီးနှစ်နှစ်ကြာတော့မှဘိုခင်ညွန့်အုပ်စုဖြုတ်သွားတာကိုကြည့်ရင်စစ်အာဏာရှင်ဟောင်းရဲ့ဩဇာအရှင်အဝါအတိုင်းအတာကိုခံမနိုင်ပါနဲ့စစ်တပ်နဲ့ကင်းကွာသွားတဲ့ဥနေဝင်းဟာဗိုလ်ချုပ်မှုကြီးတန်းရွှေလုကမြခံရတဲ့ဘဝကိုရောက်သွားပါတယ်ဥနေဝင်းလိုဇက်သိမ်းမကောင်းမှဆိုရင်လည်းအတွေ့အချားစစ်ဘူတွေနဲ့ဝေစားမြားစားလုပ်တဲ့လက်ရှိစနစ်ကိုဥတန်းရွှေတည်ထင်ထားတာဖြစ်ပါတယ်အခွင့်အရေးကဒနာရှင်စစ်ဘူလူဒန်းစားဥတန်းရွှေလက်ထက်မှာပေါ်ထွက်လာပါတယ်အခြေခံဥပဒေနဲ့နေပြည်တော်ဟာဥတန်းရွှေနဲ့စစ်အုပ်စုတိဆောက်ထားတဲ့ခံတပ်ကြီးဖြစ်ပါတယ်ဥတန်းရွှေမသေးခင်ပြောင်းလဲဖို့ခက်ခဲပါလိမ့်မယ်။ဒါပေမဲ့ဈေးကွက်စနစ်ပါတီစုံစနစ်အရသာအဖွဲ့အစည်းပြည်ပြင်းရေးနဲ့နိုင်ငံခြားကူညီမှုတွေအားကောင်းရင်ကောင်းတယ်လို့အရက်ပဲစစ်ပဲဆက်ဆံရေးမှာအသွင်ပြောင်းနိုင်ဖို့ရှိပါတယ်ခင်ဗျာ
။
ဥအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့တုံသက်တင်ပြထားတဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ကြကြပြီးတဲ့နောက်အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြဖေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာနီပါဗီယန်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တော်ဖုံးရံမြို့နယ်ဘက်မှာအစိုးရစစ်တပ်ကနေပြစ်ခတ်တိုက်ခိုက်မှုကြောင့်ခရိုင်ရဲ့အဖွဲ့ဝင်2ဦးကြာဆုံးပြီး2ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ရွှေမြေတွေဖုံးပြီးတော့ပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်ရခိုင်ပြည်နယ်ကြားဖြူမြို့နယ်လယ်သမား40ကျော်ကနေနင့်နာကြေးရဖို့တောင်းဆိုခဲ့တယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ရေးဆွဲတဲ့နိုင်ငံရေးမူပေါင်းကို UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းအဖြစ်တင်သွင်းခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆမ်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်တော်ဖူးညောင်မြို့နယ်မုံလွဲချောင်းတစ်ဖက်ကန်ကကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ9ရှစ်တန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကနေလာရောက်ပစ်ခတ်မှုကြောင့် KIA အဖွဲ့ဝင်2ဦးကြာဆုံးပြီး2ဦးကိုဖမ်းဆီးသွားတယ်လို့ KIO ပြောရေးဆိုခွင့်ရဦးလာနန်ကပြောပါတယ်ဒီဇင်ဘာလ19ရက်နေ့က KIA ရှစ်တန်းစခန်းကိုအစိုးရတပ်ခမာယာတရင်63ရက်နေ့တပ်ဖွဲ့ကနေလာရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကလိုက်စာဘူလောင်းတင်တန်းကျောင်းမှာအစိုးရစစ်တပ်ကလက်လက်ကြီးပစ်ခတ်မှုကြောင့်ဘူလောင်း23ဦးသေဆုံးခဲ့တဲ့တလပြည့်တဲ့နေ့နဲ့လဲတိုက်ဆိုင်နေတယ်လို့အစိုးရဘက်ကကချင်ပြည်နယ်မှာတည်ငြိမ်မှုနဲ့လုံခြုံမှုမရှိအောင်ဖန်တီးနေတယ်လို့ဦးလာနန်ကပြောပါတယ်ကချင်ဒေသမှာနှစ်ဖက်တပ်တွေအကြားစီရေးတင်းမာမှုတွေရှိနေသေးတယ်လို့ဒုက္ခသည်စခန်းတွေကိုလည်းလုံခြုံရေးကြောင့်ဆိုပြီးအစိုးရဘက်ကစားနပ်ရိက္ခာပို့ဖို့ပိတ်ပင်ထားတယ်လို့စခန်းကော်မတီဝင်တွေကပြောပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကတရုတ်နိုင်ငံကူမင်းမြို့ကိုတင်ပို့တဲ့ gas pipeline တစ်လျှောက်မှာရွှေမြေတွေဖုံးလွှမ်းပြီးပျက်စီးသွားတဲ့လေယာဉ်မြေပိုင်ရှင်တွေအတွက်ဒုရုနစ်နာကြေးရဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးစီကိုတောင်းဆိုခဲ့ကြပါတယ်။ gas pipeline တစ်လျှောက်ရွှေဖုံးခံရတဲ့ကြေးရွာပေါင်း10ရွာကလေယာဉ်မြေပိုင်ရှင်40ကျော်ခန့်ဟာဒီဇင်ဘာလ19ရက်နေ့မှာနစ်နာကြေးတောင်းဆိုခဲ့ကြတာပါ။အခုလိုလေဓမားတွေတောင်းဆိုတဲ့အပေါ်ပျက်စီးသွားတဲ့လေယာဉ်မြေတွေကိုတိုင်းတာပြီး2015ဇန်နဝါရီလမှာဖြည့်ရှင်းပေးမယ်ဆိုပြီးမြို့နယ်အုပ်ချုပ်ရေးမှူးကပြောထားပါတယ်။လွန်ခဲ့တဲ့နှစ်တွေကပိုက်လိုင်းကြောင်းပျက်စီးသွားတဲ့လေယာဉ်မြေတဧကကိုစပါး85သင်းနှုန်းတတ်မှတ်ပြီးစပါးတသင်းကို9500ကျပ်နှုန်းနဲ့တချို့ကြေးရွာတွေမှာရော့ကြေးပေးခဲ့ပေမဲ့မလကျွန်းပြိုင်စစ်ကေနှမ်းဖဲတောင်ကဒီစတဲ့ကြေးရွာကလေဓမားတွေကတော့နှစ်နာကြေးမရဘူးလို့ဒေတာခန့်တဲ့ဓမားတွေကပြောပါတယ်။
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပန်မြို့နယ်အတွင်းမှာလမ်းဖောက်နေတဲ့အင်ဂျင်နီယာတပ်အတွက်လုံခြုံရေးပေးတဲ့တပ်ကထောင်ပိုင်းနင်းမိလို့မြမတပ်မတော်အရာရှိတဦးအပါဝင်3ဦးထပ်မင်းဒဏ်ရာရရှိခဲ့ပါတယ်။ဒီဇင်ဘာလ22ရက်နေ့နနက်ပိုင်းမိုင်းပန်မြို့တောင်ဘက်16မိုင်အကွာခိုင်းနောင်ငင်းဒေသမှာဖြစ်ပွားခဲ့တာပါ။မြမတပ်မတော်ဘက်ကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့လက်ထက်လို့ဆွဆွဲထားတယ်လို့ရှမ်းပြည်တပ်မတော်ဘက်ကတော့ခမရ332ကလုံခြုံရေးအတွက်ထောင်ထားတဲ့မိုင်းကိုမိုးနဲ့အခြေဆိုင်လှူရှားစစ်ကြောင်းကနင်းမိတာဖြစ်တယ်လို့ပြောပါတယ်။ရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတပ်တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကလည်းအဲ့ဒီဒေသမှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့လို့မြို့ရင်းမြို့ပြင်ဝင်ထွက်သူတွေကိုလုံခြုံရေးတင်းကျပ်စစ်ဆေးလို့ဒေသခံတွေအတွက်အခက်အခဲရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။
မွန်ပြည်နယ်ရေးမြုံနယ်အန်ဒင်းကျေးရွာမှာတိဆောက်ဖို့လျားထားတဲ့ကြောက်မြတွေတုံတက်အားပေးဆက်ယုံစီမံကိန်းရက်ဆိုင်ရဲ့အတွက်ဒေတာခန့်ဆရာတော်ခုနှစ်ပါးနဲ့အဖွဲ့ဟာမွန်ပြည်တစ်ပါတီဗဟိုဌာနချုပ်ကိုလာရောက်ပြီးတင်ပြကူညီတောင်းခံခဲ့ပါတယ်ဒီဇင်ဘာ21ရက်နေ့ကတွေ့ဆုံမှုမှာမွန်ပြည်တစ်ပါတီဘက်ကကြောက်မီတွေးဆက်ယုံတိဆောက်ရေးစီမံကိန်းကိုလက်မခံတယ်လို့၎င်းတို့အနေနဲ့ကန့်ကွက်သွားမယ်ဆိုပြီးပြောဆိုခဲ့တယ်လို့အန်ဒင်းကျေးရွာတိုက်အုပ်ဆရာတော်အရှင်နန္ဒကပြောပါတယ်ဆက်ယုံဆောက်လို့မဲ့တိုယိုထိုင်းကွန်ပဏီဘက်ကတော့ဆက်ယုံကိုစိုးကျိုးမဖြစ်ပွားအောင်ခိမိနီစနီနဲ့တိဆောက်သွားမယ်လို့ပြောဆိုနေပေမဲ့ဒေတာခန့်တွေလူမှုအဖွဲ့အစည်းတွေကစီမံကိန်းကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်
က
ရင်ဖြူမျိုးနွယ်စုများနေထိုင်ရာဒေသဖြစ်တဲ့ပင်လောင်ပြမနာလေဝေတနုံမြို့နယ်တွေမှာရှိတဲ့ကျေးရွာပေါင်း100ကျော်ကဒေသခံတွေစုပေါင်းပြီးပြမနာမြို့နယ်မြလင်းရွာမှာဒီဇင်ဘာ21ရက်နေ့မှာကြာရောက်တဲ့ကရင်အမျိုးသားနှစ်သစ်ကူပွဲတော်ကိုပထမဆုံးအကြိမ်စတင်ကျင်းပခဲ့ပါတယ်။ကရင်ဖြူတွေနေထိုင်တဲ့ဒေသမှာနှစ်သစ်ကူကျင်းပတာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်အခုမှကိုရိုးရာယဉ်ကျေးမှုတွေကိုပြန်တွေ့ရတယ်လို့ဒေသခံတဦးဖြစ်တဲ့စောတင်အောင်ကတော့ပြောပါတယ်။ကရင်နှစ်သစ်ကူပွဲတော်ကိုကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးမှစတဲ့နေရာဒေသအပြင်နိုင်ငံအမြောက်များမှလည်းကရင်နှစ်သစ်ကူပွဲတော်ကိုကျင်းပခဲ့ကြပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။ဒီဇင်ဘာလ20ရက်နေ့ကနေ24ရက်နေ့အထိကျင်းပခဲ့တဲ့ UNA ရဲ့ညီညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့ရန်ကုန်မြို့အစည်းအဝေးမှာရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကနေဦးဆောင်ရေးဆွဲတဲ့နိုင်ငံရေးမူပေါင်းကို UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းအဖြစ်တင်သွင်းခဲ့ပါတယ်။အဲ့ဒီမူပေါင်းကတခြားအဖွဲ့အစည်းတွေရေးဆွဲတဲ့မူပေါင်းနဲ့ဘလို့ကွာခြားမှုတွေရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပြီးခုလိုတင်ဆက်ထားပါတယ်ရှင်
။တတိုင်းပြည်လုံးအမျိုးသားပြန်လည်တင့်မြက်ရေးအတွက်တွေ့ဆုံဆွေးနွေးမိနီလန်နိုင်ငံရေးဆွေးနွေးမှုမူပေါင်းတစ်ခုကိုရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေဦးဆောင်ရေးဆွဲပြီး UNA ရဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းဖြစ်တင်သွင်းခဲ့ပါတယ်။အဲ့ဒီမူပေါင်းနဲ့တခြားအဖွဲ့အစည်းတွေရေးဆွဲတဲ့မူပေါင်းနဲ့ဘယ်လိုကွာခြားမှုတွေရှိလဲဆိုတာကိုမူပေါင်းရေးဆွဲရေးကော်မတီဝင် SNLD ရဲ့တုတေသနဌာနမှဇိုက်ထွန်းအေးကအခုလိုပြောပါတယ်
နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုစတင်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတခြားတစ်ဖက်မှာဒီအပြစ်ခက်ရက်ဆွေးရေးကိုလည်းဆွေးနွေးသွားဖို့ကျွန်တော်တို့ကအပြိုင်သဘောမျိုးကျွန်တော်တို့ကထည့်သွင်းရေးဆွဲထားပါတယ်အပြစ်ခက်ရက်ဆွေးရေးရဲ့ဖြစ်စဉ်တွေကဒီပေါ်မှာလာပြီးနှောက်နှေးစေတာတို့ဒီပေါ်မှာလွှမ်းမိုးတာကိုမဖြစ်စေဖို့ကျွန်တော်တို့ကဒီအချက်လက်တွေထည့်သွင်းပြီးမှရေးဆွဲထားတာဖြစ်တယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ UNFC ခေါင်းညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေရေးဆွဲထားတဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းကိုတော့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကနေမွန်ပါတာနဲ့အခုလိုပြောပါတယ်
ကွန်ပိုကလာကမှဒီကတက်ကျအောင်တော့လေဆက်ကတည်းကတော့ကလည်းတဲ့ကွန်ပို
ကျွန်တော်တို့ကပြစ်ခတ်ရက်စည်းကိုအရင်ကြိုးပမ်းပြီးမှနိုင်ငံရေးဆွေးနွေးဖို့လှုပ်ဆောင်သွားမယ်UNA အနေနဲ့ကတော့အပြစ်ခတ်ရစေးရေးဟာရှေ့မတိုးတာဖြစ်နေတဲ့ဆိုတော့နိုင်ငံရေးပါတပါးတည်းဆွေးနွေးသွားဖို့အမြင်ရှိနေတော့တို့အမြင်ကတင့်တော်မတင့်တော်ပြောလို့မနိုင်သေးဘူး
နိုင်ငံရေးဆွေးနွေးမှုမူပေါင်းရှိနေတဲ့အနေအထားမှာလုပ်ငန်းစဉ်ကြကြတစုတစီတည်းလုပ်ပေးနိုင်ဖို့လိုတယ်လို့ချင်းမိုင်ချေဆိုင်ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကအခုလိုပြောပါတယ်
အခုအပြစ်ခက်ရက်ဆေးမှာအသုံးပြုနေတဲ့ one test procedure ဆို one test procedure တရာဒီအားလုံးအတွက်လက်ခံနိုင်တဲ့မူတရားဆိုကျွန်တော်တို့ကကြားလူကြားအဖွဲ့တစ်ခုစာပြုံးမှလုပ်ရမှာဖြစ်တယ်အားလုံးလက်ခံမှုကိုရရှိမှာဖြစ်ပါတယ
်လက်ရှိမှာတော့နေပြည်တော်အစိုးရရေးဆွဲထားတဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရေးဆွဲထားတဲ့မူပေါင်း2010ရွေးကောက်ပွဲတွင်56ပါတီစုပေါင်းရေးဆွဲထားတဲ့မူပေါင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုပေါင်းထားတဲ့ WGEC ကနေရေးဆွဲထားတဲ့မူပေါင်းနဲ့အခု UNA မှာရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီကနေရေးဆွဲထားတဲ့မူပေါင်းဆိုပြီးရှိပါတယ်
ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းတောင်တန်းဒေသပင်ဒရာဘင်မြို့မှာ139ကြိမ်မြောက်ပိုင်ဆရာပွဲခေါ်ဘူမင်းအခွန်ဆက်တပွဲတော်ကိုဒီဇင်ဘာလ19ရက်နေ့ကနေ3ရက်3ညတိုင်တိုင်ပျော်ပွဲရွှင်ပွဲတွေနဲ့ကျင်းပခဲ့ပါတယ်။အဲ့ဒီအခွန်ဆက်တပွဲမှာဘူမင်းထောင်အတွင်းမှာနေထိုင်ကြတဲ့မာရမာသက်လင်ငယ်ဒိုင်းနဲ့မြို့စတဲ့ရွာစားနယ်စားတွေစုံစုံညီညီလာရောက်ပြီးဘူမင်းကိုအခွန်ဆက်တဲ့ဒလိအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်အခုကြားခဲ့ရတဲ့အသံကတော့18ဆမြောက်ဘူမောင်ဦးစော့ဖြူနေအိမ်ကနေမက်ခဲမဲနာနဲ့နေစားရွာစားတွေစီကဆက်သက်လာတဲ့အခွန်ကိုလက်ခံဖို့မြို့လီကမန်တန်ကိုတော့တဲ့အသံဖြစ်ပါတယ်ဘူမောင်ကိုအခွန်ဆက်သက်လာတဲ့သင်္ကပါနေစားဖြစ်သူဟေရမန်မှုရွှေထီကအခွန်ဆက်သက်ရတာနဲ့ပတ်သက်လို့မရမစကနဲ့အခုလိုပြောပြပါတယ
်ပွန်ဆရာပွဲမှာအခွန်တော်ချတဲ့ချတာ
ပိုင်ဆရာပွဲမှာအခွန်တော်ဆက်ရတယ်ဆိုတာကဗြိတိရှားလက်ထက်ကလေးကဆက်ပြီးလာကြတာဖြစ်တယ်တောင်တန်းဒေသမှာတောင်ယာလောက်ကြတယ်တောင်ယာလုပ်ငန်းပြီးတဲ့အခါတစ်နှစ်တခါဘူမင်းစီသွားပြီးအဲ့တင်ရတယ်အဲ့တင်တဲ့အခါကြက်တကောင်အရက်တပလင်းကစော်ရည်တပလင်းငွေ150ထည့်ရတယ်
ဘူမအခွန်ဆက်သက်ပွဲကိုဘန်ဒရာဘန်မြို့မှာဗြိတိရှားလက်ထက်ကလေးကနှိုက်ဆိုင်နှိုက်တိုင်းတောင်ယာလုပ်ငန်းတွေပြည့်စုံတဲ့ချမ်းအဲ့တဲ့ရာသီမှာကျင်းပလာတာဖြစ်ပါတယ် ဗိုလ်မအဆန်တွေဆန့်သက်လာပုံနဲ့ပတ်သက်ပြီးတမိုက်ကြောက်ရအငင်းပေါ်စရာတွေရှိပေမဲ့ဗိုလ်မမျိုးဆက်တွေကသူတို့ဟာပြည်ခုပြန်သက်တော်မောက်စော့ပြန်ရဲ့ဆွေဆိုင်မျိုးဆက်တွေဖြစ်တယ်လို့ပြောဆိုကြပြီးသူတို့ကသူတို့မရမအမျိုးသားတွေဖြစ်တယ်လို့ခံယူထားကြပါတယ်အခုလို့ဗိုလ်မဖြစ်သူကိုအခွင့်ဆက်သက်တဲ့ပွဲကျမ်းပါတဲ့အပေါ်မှာလက်ရှိရခိုင်ဝါမျိုးနဲ့အုပ်ချုပ်ရေးမှုဖြစ်သူဦးကျော်ဘကသူ့အမြင်ကိုအခုလို့ပြောပါတယ်
အမှန်အစင်မှာဆက်တကဒီပွဲကိုလည်း
ဒီပွဲကိုကျွန်တော်အမြင်ပြောရရင်ကျွန်တော်တို့မှာတမိုင်းရှိတယ်ရိုးရရင်ကျေးမှုရှိတယ်ဆိုတာကိုပြသတာဖြစ်တယ်ပြီးတော့ဒီပွဲဟာအစဉ်လာတစ်ခုဖြစ်နေပြီဖြစ်တယ်တစ်ဖက်ကကြည့်ရင်လည်းကျွန်တော်တို့ဒေသခံတောတူတောင်သားတွေအတွက်စီးပွားရေးရအကျိုးမရှိဘူး
စိုက်တကောက်တောက်တန်းဒေသဘန်ဒရိုဘန်ခွာပုံမှန်ထောက်ကိုတက္ကသိုလ်တထောက်ခရော14ခုနဲ့ကစားပြီးဘုံမအဆက်ဆက်ကအုပ်ချုပ်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့စေဝါကလည်းစိမက်ခန်ဘယန်စနိုက်နဲ့အသိများပြုထားပြီးဟေယမန်ခွာနေစားပုတ်တယောက်ကျော်နဲ့ဘုံမအဆက်ဆက်ကဒီကနေ့တိုင်အုပ်ချုပ်နေတာဖြစ်ပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကချင်ပြည်နယ်တော်ဖုံညောင်မြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ9ရှေတန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကနေလာရောက်ပစ်ခတ်မှုကြောင့် KIA အဖွဲ့ဝင်တို့ဦးကြဆုံးပြီးတဦးကိုဖမ်းဆီးသွားတယ်လို့ KIA ဘက်ကပြောပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကနေတရုတ်နိုင်ငံကူမင်မြို့ကိုတင်ပို့တဲ့ gas pipeline တစ်လျှောက်မှာရွှေမြေတွေဖုံးပြီးပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်လေပန်းရှင်40ကျော်ကနေနစ်နာကြေးရဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးကိုတောင်းဆိုခဲ့ကြပါတယ်
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်ဖုန်းနံပါတ်က1-239-382-9994ဖြစ်ပြီးဖက်စ်နံပါတ်ကတော့1-239-382-9992ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ခရစ်မတ်ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်မနေ့ဖန်တောက်ကြနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလှိုင်းဒိုမီတာ32-40-48နဲ့ဒုတိယနိုင်ဝက်မှာလှိုင်းဒိုမီတာ50နဲ့လှိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်တောက်ကြနေ့မနေ့ခင်မှာတော့ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးမှာကိုလည်းနှาศင်ကြရမှာပါရှင်ဒီကနေ့ညဘက်အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ပိုယမ်မင်းဖရန်စစ်ဟာခရစ်စမတ်နေ့အဖြစ်ဗက်တီကန်စီးတီးမှာရှိတဲ့စိန့်ပီတာယဉ်မြေမှာစူဝေးရောက်ရှိလာကြတဲ့ပရိသတ်ထောင်ပေါင်းများစွာကိုကောင်းချီးမြတ်တာပို့သခဲ့ပါတယ်။ခရစ်စမတ်နေ့တရားဟောကြားရမှာလဲဒီနေ့ဆက်မတ်နှုန်းကဆီးရီးယားနဲ့အီရန်နိုင်ငံကနယ်မြေတော်တော်များကိုတင်ပိုက်ထားခဲ့တဲ့ IS အစ္စလမ်ဆွေးရောက်ဘက်ကလူနည်းစုတွေအပေါ်မှာရဲရဲစဲစဲနှိပ်စက်တပြတ်နေရတယ်ကိုလည်းရှုတ်ချခဲ့တာပါ။ကမ္ဘာတဝန်းကပရိပခတ်တွေနဲ့ပတ်သက်လို့ဟောကြားရမှာလဲယူကရိန်း၊နိုင်ဂျီးရီးယားနဲ့ဘူအာဖရိကသမရနိုင်ငံတွေလိုတိုင်းပြည်တွေမှာငြင်းချင်ရရှိနိုင်မှုပါကစ္စတန်နိုင်ငံမှာကျောင်းသားတွေသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လည်းပြောကြားသွားပါတယ်။အီဘိုလာရောဂါနဲ့ခံခဲ့ရသူတွေအထူးသဖြင့်လိုင်ဘေးရီးယား၊ဆီယားလီယွန်းနဲ့ကင်းနီနိုင်ငံတွေကပြည်သူတွေနဲ့ကျန်းမာရေးဆက်ရှင်မှုပေးနေသူတွေအတွက်လည်းရဟန်းမင်းကြီးကကောင်းချီးပေးခဲ့တာပါ။မနေ့ကသကောင်ရံဆူတောင်းပွဲမှာလည်းပိုရဟန်းမင်းကြီးဟောကြားရမှာအချင်းပြတ်ခြားစားမှုဒုစရိုက်တွေတဲ့ငင်းချမ်းရေးကပိုပြီးအားကောင်းတဲ့အကြောင်းအလေးထားပြောကြားသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကိုလှုပ်ချမဲ့အကြောင်းဇလန်းစင်ထားတဲ့အတွက်အခြေတင်ဖြစ်စရာတွေနဲ့ကြုံရတဲ့ဒီအင်တာဗျူးဟာတာရုပ်ရှင်ကိုတော့ခရစ်စမတ်နေ့မှာရုပ်ရှင်ပေါ်နေရာမှာစတင်ပြသဖို့ကြေညာခဲ့ပြီးတဲ့နောက် Sony Picture Company ကစတင်ဖြန့်ချိနေပါပြီ။ YouTube, Google Play လို့ Internet နဲ့ Microsoft Xbox စတဲ့ Digital ဆင်းနဲ့လည်းကြည့်ရှုနိုင်အောင်စီစဉ်ထားတာပါ။ Sony Company ကတော့လွတ်လပ်စွာပြောဆိုခွင့်တွေကိုဟန်တားခြင်းနဲ့သူတွေက Company ကိုတိုက်ခတ်ခဲ့တဲ့အတွက်ရုပ်ရှင်ကိုမဖြစ်မနေပြသဖို့ဆုံးဖြတ်ခဲ့ရတာလို့ပြောပါတယ်။ပြီးခဲ့တဲ့ဒီပါထဲမှာတော့တော့ကျန်းဖက်တက်ခတ်မဲ့ချင်းချောက်မှုတွေကြောင့်အမေရိကန်ရုပ်ရှင်လုပ်ငန်းတွေကပြတ်တောက်ဖို့ငြင်းဆန်ခဲ့ကြတာကြောင့် Sony Company ကယုံတင်မဲ့အစီအစဉ်ကိုပြတ်ထားတာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာပြတ်ကျသွားခဲ့တဲ့ Jordan တိုက်လေယာဉ်ကလေယာဉ်မှုကိုဖမ်းဆီးထားတဲ့ IS သွေးကြွအနေနဲ့ဘေးရန်ကြီးအကင်းကင်းအိမ်ပြန်နေအောင်ဆောက်ရှောက်ဖို့ဖခင်ဖြစ်သူကမြစ်တရက်ခံလိုက်ပါတယ်။ Jordan လေယာဉ်မှုဒုတိယအဆင့်ရှိသူမွတ်အယ်ကစေဘာကိုတစားကန်တယောက်လိုသဘောမထားပဲမွတ်စလင်ချင်းချင်းဖြစ်တာကြောင့်ဧည့်သည်တယောက်လိုသဘောထားဖို့ဖခင်ဖြစ်သူကတိုက်တွန်းလိုက်တာပါ။စစ်သွေးကြွရဲ့အမာဂန်နယ်မြေတစ်ခုဖြစ်တဲ့ Rocket မြို့နေ Jordan စစ်တပ်က F-16 တိုက်လေယာဉ်တစ်စင်းကို IS ဘွဲ့ကပစ်ချခဲ့တယ်လို့မနေ့ကပြောဆိုခဲ့ပေမဲ့ American စစ်တပ်ကတော့ဒါမမှန်ဘူးလို့ပြောဆိုခဲ့တာပါ။လေယာဉ်ပစ်ချတာမှန်တယ်ဆိုရင်လည်းစစ်သွေးကြွတွေဘက်ကပစ်ချတယ်ဆိုတဲ့အထောက်အထားတွေကိုမတွေ့ရတဲ့အကြောင်း American စစ်တပ်ကပြောဆိုခဲ့တာပါ။
နိုင်ငံတကာသတင်းကျင်းချက်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Avenant ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာကောင်းတဲ့ Christmas ဖြစ်ပါစေဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.